Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်နေကြပါစေတော်ရရှိမြတ်ခင်ဗျာ။ဖေဖော်ဝါရီလ28ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00ထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့တိုင်းနိုမီတာ19 25နဲ့30နှစ်တို့အပြင်လက်လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။ဒီကနေ့မှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇွန်ဝင်းလိုင်ကဆောင်ရွက်ပေးသွားမှာပါဒီကနေ့တော့တာရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ရုရှားတပ်တွေကယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့တော်ကိုသိမ်းပိုက်လိုက်ပါပြီတင်ကားပြည့်လက်နက်နဲ့လေကြောင်းကာကွယ်ရေးအထောက်အကူလက်နက်ပစ္စည်းတွေအပါအဝင်ယူကရိန်းကိုအမေရိကန်ကစီးရေးဆိုင်ရာအကူအညီတွေပေးနေပါတယ်အရေးကြီးတဲ့အရာဖက်အခြေခံအဆောက်အုံတွေကိုရုရှားတပ်တွေကပိုပြီးပြစ်မှတ်ထားတိုက်ခိုက်လာမှာကိုယူကရိန်းပြည်သူတွေစိုးရိမ်နေကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့အပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့ပြီးခဲ့တဲ့ပတ်အတွင်းနိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်အမှုအသွာလာအခြေအနေနဲ့အတူ
ဒီအနာရောယူထားတဲ့သူတွေနည်းရတယ်ဒီတဘောဝတ္တန်ဇာတာကိုပဲသူကထုတ်ယူသုံးဆွဲပြီးတော့ဒီဝင်ငွေရပောက်ရလန်းနေ
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတရားစာတထုတ်ယူမှုတွေများလာနေတဲ့အကြောင်းသတင်းပေးပို့ချက်အပြည့်စုံကိုနားဆင်ကြရပါမယ်။အဲဒီနောက်မှာတော့တရုတ်နိုင်ငံသားတွေပြည်ပကိုထွက်ခွာနေကြတဲ့အကြောင်းသတင်းဆောင်ပါတဲ့ပုဂ္ဂိုလ်တွေတင်ပြပေးတော့မှာပါ။အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့မြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှာပေးစာများကဏ္ဍသတင်းတွေကတုတ္တအစီအစဉ်နဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုတင်ဆက်ပေးတော့မှာပါ။ဒါတွေမှတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တို့ကပြောပြပေးကြမှာပါခင်ဗျာ။
ရုရှားတပ်တွေဟာယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့တော်ကိုဝေရောက်သွားကြပြီးဗဟာဗျူဟာကျတဲ့စိတ်ကမ်းမြို့တွေကိုဖိအားပေးနေပါတယ်။လေရင်ခွင်းတွေနဲ့လောင်စာဆီတိုးလောင်ရနေရာတွေကိုတိုက်ခိုက်နေကြပါတယ်။တနင်္ဂနွေစောပိုင်းထိတော့ရုရှားတပ်တွေကခါကစ်မြို့အပြင်မှာပဲရှိနေသေးတာပါ။ခါကစ်မြို့ဟာယူကရိန်းတောင်ပိုင်းမှာရှိပြီးရုရှားနယ်စပ်နဲ့12မိုင်ခွဲလောက်ပဲဝေးတာပါ။လူရေကတသန်းခွဲလောက်ရှိပါတယ်။ရုရှားကယူကရိန်းနဲ့ညီညာရေးဆွေးနွေးဖို့ဘယ်လာရုစ်နိုင်ငံကိုကိုယ်စားလှယ်တစ်ဖက်စေလွှတ်လိုက်ပြီးတနင်္ဂနွေနေ့ကဂိုမဲမြို့ကိုရောက်ရှိခဲ့တယ်လို့ရုရှားဆိုတာပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကပြောပါတယ်။ယူကရိန်းနိုင်ငံကနေတိုးဝင်လို့တဲ့ဆန္ဒကိုဆွတ်လွတ်မဲ့ကိစ္စကိုဆွေးနွေးဖို့ယူကရိန်းသမ္မတဇယ်လန်စကီကကန့်လန့်ခဲ့တာပါ။ဒါပေမဲ့ရုရှားကကျူးကျော်ဝေရောက်လာရမှာဘယ်လာရုစ်ကိုခြေကုပ်စခန်းထားဝေရောက်ခဲ့ပြီးအဆိုပါမြို့ကဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တာကြောင့်ယူကရိန်းသမ္မတကတခြားနေရာမှာဆွေးနွေးဖို့ပြောပါတယ်။တနင်္ဂနွေနေ့အစောပိုင်းအထိမြို့တော်ကစ်မှာကြီးကြီးမားမားပောက်ကွဲနေခဲ့ပါတယ်။ဖက်ဆစ်ကစ်မှာရှိတဲ့လေတပ်စခန်းမှာလည်းပောက်ကွဲခဲ့တယ်လို့အရဘက်သုံးဇူလီယန်နီလေစိမ့်မှာလည်းပောက်ကွဲခဲ့တယ်လို့သမ္မတဗိုလိုဒီမာဇယ်လန်စကီရဲ့ယုံကဆိုပါတယ်။ခါကစ်ကဓာငွေပိုက်လိုင်းကိုလည်းရုရှားကပောက်ခွဲခဲ့တယ်လို့သမ္မတယုံကပြောပါတယ်။အနောက်နိုင်ငံတွေကရုရှားကိုပုံမပိတ်ဆို့အရေးယူကြပြီးယူကရိန်းကိုလက်နက်ပစ္စည်းတွေပို့ပြီးပံ့ပိုးပေးနေကြပါတယ်။တင်ကားပြည့်လက်နက်နဲ့လေကြောင်းကာကွယ်ရေးအထောက်အကူလက်နက်ပစ္စည်းတွေအပါအဝင်ယူကရိန်းကိုနောက်ထပ်စစ်ရေးဆိုင်ရာအကူအညီတွေပို့နေတယ်လို့အမေရိကန်ကကြေညာလိုက်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကပြည်သူတွေရဲ့ခုခံရေးစစ်ကိုအကူအညီပေးကြဖို့ကမ္ဘာကိုမြစ်တာရက်ခံရပြီးကစ်ကိုဆက်လက်ထိန်းသိမ်းထိုင်းနိုင်ဖို့အလွန်အရေးကြီးတယ်လို့ပြောပါတယ
်။ Значит так, я тут.Некую сброю мы не складемо.
ကျွန်တော်ကစ်ပါပဲရှိနေပါတယ်။ကျွန်တော်တို့လက်နဲ့ချမှာမဟုတ်ပါဘူး။ကျွန်တော်တို့တိုင်းပြည်ကိုကာကွယ်နေပါမယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ရဲ့လက်နဲ့ကအမှန်တရားမူပါ။ဒါတို့မြေတို့တိုင်းပြည်တို့ရဲ့ကလေးတွေဒါတွေဟာကျွန်တော်တို့ရဲ့အမှန်တရားဖြစ်ပါတယ်။အားလုံးကိုကျွန်တော်တို့ကာကွယ်ပါမယ်လို့ဗိုလိုဒီမာဇယ်လန်စကီကပြောကြားသွားခဲ့ပါတယ်။ယီကာတယ်ရင်ဘတ်နဲ့စစ်ဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ပွားနေပါတယ်။အခုထိတော့ရုရှားတွေမျောလင့်ထားတာတဲ့ပို့ပြီးယူကရိန်းတွေကတိုက်ခိုက်နေကြတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်အရေးကြီးတဲ့အရက်ဘက်အခြေခံအဆောက်အုံတွေကိုရုရှားတပ်တွေကပို့ပြီးပြစ်မှတ်ထားတိုက်ခိုက်လာမှာကိုယူကရိန်းပြည်သူတွေကစိုးရိမ်နေကြပါတယ်ရုရှားကကစ်မြို့တော်ကိုနှစ်ဆတိုးဝန်းရံပေးပေမဲ့ယူကရိန်းတွေကစခုကရေးစစ်ပွဲကိုကြံ့ကြံ့ခံဆင်နွှဲနေကြဆဲပါအရက်ဘက်အခြေခံအဆောက်အုံတွေထိမှန်ပျက်စီးခဲ့တယ်လို့ကစ်မြို့အနီးကဆယ်ကိုလဲရုရှားကဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ဒါပေမဲ့အဲ့ဒီဒုံးကျည်ကိုကြားဖြတ်ဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဆိုပါတယ်။တကယ်လို့ဆယ်သာထိမှန်ကျူပေါက်ခဲ့ရင်ကစ်မြို့နဲ့ဝင်းကျင်ကိုရေလွှမ်းမှုသွားမှာပါ။ဒါအပြင်ကစ်ပြည့်အရှိတောင်ဘက်950ကီလိုမီတာအကွာအဝေးမှာရှိတဲ့ ဇာပိုရင်ဇာနျူကလ িয়ার တပ်ပေါင်းဘုတ်ကိုတိုက်ခိုက်လာမှကိုလည်းစိုးရိမ်နေကြပါတယ်။စနေနေ့တုန်းကခိမြို့ရဲ့အနောက်တောင်မှာရှိတဲ့ဗက်ဆယ်ခိမြို့ကစီတိုလောင်ရေးစခန်းကိုလည်းရုရှားကတိုက်ခိုက်ခဲ့ပါလေ။အခုဒီယူကရိန်းအရသား198ယောက်သေဆုံးပြီး1,100အနည်းဆုံးဒဏ်ရာရခဲ့တယ်လို့ယူကရိန်းစစ်အုပ်ကပြောပါလေ။လေယာဉ်16စီး၊ရဟတ်ယာဉ်18စီး၊တင်ကား120စီး၊တန်ကြပ်ကာက940နဲ့ဘော့ဂ်ဝမ်ဒုံးချီစနစ်တစ်ခုတို့ကိုဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားစစ်သား3,000သေဆုံးခဲ့ပြီး200ဖမ်းဆီးမိခဲ့တယ်လို့ယူကရိန်းစစ်တပ်ကဆိုပါတယ်။ VOA ကအဲ့ဒီစီးရင်ကိုတိကျအတည်ပြုလို့မရပါဘူး။ဘူလတပ်ကလုံခြုံရေးကောင်စီမှာတော့ယူကရိန်းကိုရုရှားကဝင်ရောက်တိုက်ခိုက်တာနဲ့ပတ်သက်ပြီးဆွေးနွေးကြရမှာတရုတ်ကရုရှားကိုထောက်ခံဖို့ညှင်းဆဲလိုက်ပါတယ်။ဒါပေမဲ့တရုတ်ကမဲမပေးပဲနေခဲ့ပြီးယူကရိန်းရဲ့အချုပ်ချာအာဏာနဲ့နယ်မြေတည်တံ့ရေးကိုလေးစားဖို့ကုလသမဂ္ဂဆိုင်ရာတရုတ်သံမကြီးကတောင်းဆိုခဲ့ပါတယ်။ယူကရိန်းဟာအရှင်းနဲ့အနောက်ကိုဆက်ပေးတဲ့တရားဖြစ်တင်ပါတယ်။အဓိကအေအာဂျီပါဝါတွေထိတ်တိုက်တွေ့ရမဖြစ်သင့်ပါဘူးလို့တရုတ်သံမကြီးကပြောသွားခဲ့တာပါ။ဒါပေမဲ့ယူကရိန်းကနေတို့အဖွဲ့ဝင်နိုင်ငံဖြစ်လာမဲ့အရေးပေါ်ရုရှားကစိုးရိမ်နာကိုလည်းနားလည်သင့်တယ်လို့သူကဆိုပါတယ်။တရုတ်ကနိုင်ငံတကာဆက်ဆံရေးမှာအချုပ်ချာအာဏာနဲ့နယ်မြေတည်တံ့ရေးကိုအဓိကထားပြီးတိဘက်၊ဇင်ဂျန်နဲ့ဟောင်ကောင်ကိစ္စတွေမှာပြောနေခဲ့တာကြားပါပြီ။အာဖဂန်နစ္စတန်မှာအမေရိကန်တပ်တွေချထားတော့ကလည်းဒီအခြေခံကနေကန့်ကွက်ခဲ့တာပါ။ဥရောပနဲ့အမေရိကန်တို့ကရုရှားဘူဗန်နဲ့နိုင်ငံတကာဆက်ဆံရေးကိုပိတ်ဆို့ခဲ့ကြပြီးရုရှားဘန်တွေနဲ့နိုင်ငံတကာငွေလွှဲပြောင်းရမှာအသုံးပြုကြတဲ့ Swift ကုတ်စနစ်ကိုပါပိတ်ဆို့ရုရှားဟာတရုတ်ရဲ့အကြီးမားဆုံးကုန်သွယ်ဘက်ဖြစ်ပြီးရုရှားစီကနေရေနံကိုဒုတိယအများဆုံးတင်သွင်းနေရတာပါရုရှားဘဏ်အများပြားနဲ့တရုတ်ကုမ္ပဏီတွေကငွေပေးငွေယူလက်ရှိနေကြပါတယ်ပေးငွေယူလက်ရှိနေကြပါတယ်တရုတ်ကုမ္ပဏီများ54ခုဟာလည်းအမေရိကန်စတော့ခ်ဈေးကွက်မှာတင်ထားပါတယ်ရုရှားကယူကရိန်းကိုကျူးကျော်မဲ့သတင်းကိုအမေရိကန်ကတရုတ်အရာရှိတွေကိုပေးခဲ့ပေမဲ့တရုတ်တာဝန်ရှိသူတွေကမဖြစ်နိုင်ဘူးလို့ပြောခဲ့ဘူးကြောင်းနယူးယောက်တိုင်းသတင်းစာကြီးကပြောပါတယ်ဘေကျင်းမှာရှီချင်းပင်နဲ့တွေ့စဉ်ကရုရှားကသူလုပ်မာကိုအပြည့်စုံမပြောခဲ့တဲ့လက္ခဏာတွေရှိနေပါတယ်။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ယူကရိန်းနိုင်ငံကနေအင်းနီချင်းနိုင်ငံတွေတဲ့ခေလုံလာသူ2,000ကျော်သွားပြီလို့ကုလသမဂ္ဂကပြောပါတယ်ယူကရိန်းနိုင်ငံနဲ့ရုရှားတို့ကြူကြော်ဝင်ရောက်နေတဲ့အတွက်ထွက်ပြေးလာသူဆက်တိုက်တိုးလာနေပြီးဒီကနေ့နောက်ပိုင်းမှာစီးရင်အသစ်ထုတ်ပြန်မယ်လို့ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးယုံ UNHCR က Twitter စာမျက်နှာမှာတင်ငွေနေကရေးသားထားတာပါမနေ့စနေနေ့ကတော့ပိုလန်ဟန်ဂရီနဲ့ရူမေးနီးယားနိုင်ငံတွေထွက်ပြေးလာသူကတသိန်းခွဲတဲ့မနေ့ရှိတယ်လို့လည်းခန့်မှန်းထားတာပါပိုလန်အစိုးရကလည်းလွန်ခဲ့တဲ့24နှစ်အတွင်းသူ့နိုင်ငံနဲ့ရောက်လာသူကတသိန်းကျော်ရှိတယ်လို့စနေနေ့မှာပြောပါတယ်ယူကရိန်းသမ္မတကလည်းငြိမ်းချမ်းရေးအတွက်ရုရှားနဲ့တွေ့ဆုံဆွေးနွေးဖို့အသင့်ရှိတယ်လို့ဆိုပေမဲ့ကျူးကျော်နေတဲ့ရုရှားတပ်တွေကိုအခြေစိုက်ခွင့်ပေးထားတဲ့ဘီလာရုစ်နိုင်ငံမှာတော့မလုပ်နိုင်ဘူးလို့ပြောထားတာပါ ဝါဆော၊ ဘရတီဆာဗာ၊ အစ္စတန်ဘူ၊ ဘူဒါပက်စ်၊ဒါမမဟု၊ ဘာကူမြို့တွေမှာတော့ဆွေးနွေးနိုင်တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလန်စီကဗီဒီယိုဖိုင်နဲ့ပြောထားပါတယ်ဒါပေမဲ့လည်းရုရှားကတော့တွေ့ဆုံဆွေးနွေးမဲ့သူ့ရဲ့ကိုယ်စားလှယ်အဖွဲ့ဘီလာရုစ်နိုင်ငံဟိုမဲလ်မြို့ကိုရောက်နေပြီလို့တင်းငင်းတွေနေမှာပြောပါတယ်ကိုယ်စားလှယ်အဖွဲ့မှာတန်တမာတွေပါဝင်ပြီးတော့ယူကရိန်းကိုယ်စားလှယ်တွေကိုစောင့်နေတယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်ရှ်ကော့ဖ်ကပြောပါတယ်။ဒီလိုကျူးကျော်ထွက်ပြေးလာသူတွေထဲမှာယူကရိန်းနိုင်ငံသူနတာလီယာအေဗယ်လီဗာကတော့သူ့ရဲ့အင်းနီချင်းကအလိုက်တဲ့ကလေးတွေလက်ကိုဆွဲပြီးဟန်ဂရီနိုင်ငံနဲ့ဝင်လာပါတယ်။အသက်18နှစ်နဲ့60ကျော်အမျိုးသားတွေတိုင်းပြည်ကာကွယ်ရေးအတွက်ပြည်ပထွက်ခွာခွင့်မရတဲ့အတွက်အီတလီနိုင်ငံကနေလာခေါ်မဲ့သူ့အမေလက်ထဲကလေးတွေကိုအဖို့အခုလိုခေါ်လာပေးတာပါ။သူကိုယ်တိုင်လည်းရဲဝန်တန်းနဲ့သူနာပြုလုပ်နေတဲ့တာဒမီနယောက်ကိုယူကရိန်းနိုင်ငံထဲမှာခြံထားရခဲ့ရတာဖြစ်ပါတယ်။ယူကရိန်းနိုင်ငံနဲ့ရုရှားတို့ကြူကြော်ဝင်ရောက်မှုအပေါ်အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေအာရုံစိုက်နေချိန်မှာပဲမြောက်ကိုရီးယားနိုင်ငံကမီဇိုင်ဒုံးကြီးတစ်ခုစမ်းသပ်ပစ်လုခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပင်လယ်ပြင်နဲ့ပစ်လုလိုက်တဲ့ဒုံးကြီးစမ်းသပ်မှုကဒီနှစ်အတွင်းရှစ်ကြိမ်မြောက်လည်းဖြစ်ပါတယ်။ အနုမျိုးလက်နက်အစီအစဉ်ရဆိုင်ရေးတွေ့ဆုံဆွေးနွေးမှုတွေအတော်ကြောင်ရထားရတဲ့အချိန်မျိုးမှာအမေရိကန်ဘက်ကတန်ခတ်ပိတ်ဆို့မှုတွေလျှော့ချပေးတာမျိုးလုပ်လာအောင်လို့မြောက်ကိုရီးယားကသူရဲ့လက်နက်နည်းပညာတွေကိုအကောင်းဆုံးဖြစ်အောင်ဆက်တနေတာလို့ကျွမ်းကျင်သူတို့ကသုံးသပ်ကြပါတယ်။ယူကရိန်းအကြက်အတဲဖက်အမေရိကန်နိုင်ငံအာရုံရောက်နေတာကိုအခွင့်ကောင်းယူပြီးတော့လက်နက်ဆန်တမှုတွေတိုးလို့ရင်းအမေရိကန်အစိုးရအပေါ်မြောက်ကိုရီးယားကတိုးပြီးတော့ဖိအားပေးတာဖြစ်နိုင်တယ်လို့လည်း AP သတင်းမှရေးသားထားပါတယ်။ပရီးမီးယားလီဂ်ကလပ်အဖွဲ့ဝင် Chelsea ဘောလုံးအသင်းပိုင်ရှင် Roman Abramovich ကအသင်းကြီးကြအုပ်ချုပ်မှုကိုသူပိုင်ပရဟိတလူမှုရေးအသင်းကိုရုတ်တရက်လွှဲပြောင်းပေးလိုက်ပါတယ်။ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်ဝင်ရောက်နေချိန်မှာပဲဗြိတိန်ပါလီမန်အမတ်တစ်ယောက်ကရုရှားဘီလီယံနာတထေးကြီး Abramovich ပိုင် Chelsea ဘောလုံးအသင်းကိုလွှဲပြောင်းဖို့တောင်းဆိုလိုက်တဲ့အချိန်မှာပဲဒီဖြစ်ရပေါ်ပေါက်လာတာပါ။2003ခုနှစ်မှာ Chelsea အသင်းကိုဝယ်ယူခဲ့တဲ့ Abramovich ရဲ့ထုတ်ပြန်ချက်ထဲမှာတော့စစ်နဲ့ပတ်သက်ပြီးတော့ဘာမှအဖော်ပြမထားပါဘူး။ကလပ်အကျိုးအတွက်အကောင်းဆုံးဖြစ်မဲ့ဆုံးဖြတ်ချက်တွေကိုအမြဲလိုချမှတ်ခဲ့တဲ့အတိုင်းအဲ့ဒီစံတန်ဖိုးတွေအပြောင်းလဲရှိမှာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်။ Mr. Abramovich ဟာရုရှားတပ်ထေးတွေထဲမှလူသိအများထင်ရှားသူတူဖြစ်ပြီးတော့သမ္မတ Vladimir Putin နဲ့ဆက်ဆက်ပတ်သက်နေသူတူဖြစ်အရင်တုန်းကပြောသံဆိုသံတွေထွက်ခဲ့သူလည်းဖြစ်ပါတယ်။ Chelsea လူမှု Foundation အုပ်ချုပ်မှုအောက်သူပိုင်ကလပ်အသင်းကိုလွှဲပြောင်းပေးလိုက်ကြောင်းကြေညာချက်ထဲမှာတော့အသင်းကိုရောင်းချဖို့လမ်းကြောင်းပေးထားတာမျိုးလည်းမတွေ့ရပါဘူး။အမေရိကန်ပြည်ထောင်စုမိန်ပြည်နယ်ထဲကတအုပ်တစ်ခုကနေအမွှေးတွေရှိတဲ့ပိုးဖလံမျိုးတစ်ခုကြောင့်ဒိသခံတွေနဲ့အလဲပဲရောက်လာသူတွေကြားအရေးပြားရာယာနာတွေအင်မြင်ထတာတွေပြန်ပွားကူးဆက်နေပါတယ်။ရှာတဲ့ဥသူပုံတွေပြီးတော့အပူချိန်မြင့်တက်လာလို့အခုလိုကူးဆက်ပြန်လာနေတာပါ။အမေရိကန်ပြည်နယ်အများစုမှာအညိုရောင်ခူကောင်တွေကအဆမတန်တိုးပွားလာနေပါတယ်။သူတို့နဲ့ထိမရင်အရေးပြားမှာစူးစူးသလိုဖြစ်ပြီးတော့ရာယာန်လာတာပါ။ခူကောင်တွေအခုလိုအဆမတန်ပေါက်ပွားပြန်လာလာရတာဟာခုနှစ်နှစ်ထဲရောက်လာပြီးတော့အထူးဖြင့်ဆောင်းဦးပေါလောင်မှာရာသီဥတုပိုးပြီးတော့ပုံနှိပ်လာတာကြောင့်ဖြစ်တယ်လို့တဘာဝပဝန်းကျင်နဲ့ပိုးမွားဗေဒဆိုင်ရာသိပ္ပံစားဆောင်မှလက်တော်ဖော်ပြထားပါတယ်။ရာသီဥတုကလည်းတစ်နှစ်ထက်တစ်နှစ်ပိုးပြီးတော့ပုံနှိပ်လာတာကြောင့်ဒီလိုအခြေအနေတွေရှေ့ဆက်ပိုဆိုလာနိုင်တယ်လို့ AP သတင်းတရားမှဖော်ပြထားပါတယ
်။နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တာနဲ့နားလောင်လို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ View American အတန်ကနေတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့ပြီးခဲ့တဲ့အပတ်တွင်နိုင်ငံတော်အတမင်ကဒေါ်ဆန်းစုကြည်ရဲ့အမှုအသွာအလာအခြေအနေကိုကြည့်ကြရအောင်ပါ။မြန်မာစစ်ကောင်စီကဒေါ်ဆန်းစုကြည်အပေါ်တရားစွဲထားတဲ့အမှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းနေပြည်တော်ကတည်တံတရားရုံးမှာကြားနာစစ်ဆေးခဲ့တဲ့အမှုသွားအမှုလာအခြေအနေတွေကိုကိုရန်နိုင်ကစူးစီးတင်ပြပေးထားပါရခင်ဗျာ
။နိုင်ငံတော်တိုင်းမင်္ဂန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပေါ်စွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့ပတ်အတွင်းတရားခွင်ကြားနာမှုတွေကထူးခြားချက်တွေကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ပေါ်မှာမလျော်ဩဇာတုံဆောင်ရွက်ခဲ့တဲ့ဆိုတဲ့အမှုနဲ့ပတ်သက်ပြီးတော့တရားလိုကိုနှစ်ဖက်အပြန်အလှန်စစ်ဆေးမေးမြန်းခဲ့တာတလားကြာရနာထားတဲ့စီးပွားရေးချန်ပီယံရှင်တော်နော့နဲ့အစိုးရဝန်ကြီး3ဦးရဲ့အမှုကိုပြန်စစ်ဆေးခဲ့တာနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်စီကနေရွှေနဲ့ဒေါ်လာတွေရယူတယ်ဆိုပြီးအောက်ရီလိုက်စားမှုနဲ့စွဲထားတဲ့အမှုတွေကိုစွဲချက်တင်သင့်မတင်သင့်အပိသက်ရှောက်လဲချက်တွေပေးခဲ့ကြတာဖြစ်ပါတယ်။တန်းလာနေကတော့ဒေါ်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့ပြည်ထောင်စုဝန်ကြီးဟောင်းဦးမင်းသူတို့ဟာ2020ရွေးကောက်ပွဲမှာမလျော်ဩဇာတွေတုံးတယ်ဆိုပြီးတော့ရာဇဝတ်ကြီးပုံမှ130ကာကြီးနဲ့ဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတရားလိုဖြစ်သူပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးအောင်မျိုးလင်ကိုနှစ်ဖက်ရှင်းနေတွေကအပြန်အလှန်မေးခွန်းတွေစစ်ဆေးမေးမြန်းခဲ့ကြပါတယ်။ဒီအမှုမှာတရားလိုဘက်ကတင်တဲ့တရားလိုပြတက်တွေအယောက်20ရှိပြီးတော့ဒီတက်တွေဒီအားလုံးကိုနှစ်လအတွင်းအပီးစစ်ဖို့လဲတရားရုံးဘက်ကအချိန်သတ်မှတ်ထားပါတယ်။နိုင်ငံတော်ရှုတ်ဝတ်ချက်အုပ်တွေချိုးဖောက်မှုနဲ့ဒေါ်ဆန်းစုကြည်သူ့ရဲ့စီးပွားရေးချန်ပီယံရှင်တန်းလုံးနဲ့ NLD ဆိုးရဝန်ကြီး3ကိုတရားဆွဲထားတဲ့အမှုတွေကိုတော့တလကြာရနာထားပြီးတဲ့နောက်ခြားသောပြည်နေကပြန်ပြီးတော့စစ်ဆေးခဲ့ပါတယ်။အဲ့ဒီနေ့ကတော့တရခွင်မှာမူကင်းတပ်ဖွဲ့ဤပညာဌာနကဤပညာကျွမ်းကျင်တဲ့အရာရှိတယောက်လာရောက်ထွက်ဆိုပြီးတော့ရှောင်းတန်းလောရဲ့ laptop ကွန်ပျူတာထဲမှာတွေ့ရှိတဲ့အချက်လက်တွေကိုတရလူတပ်တွေဖြစ်လာရောက်ထွက်ပြီးတော့တပ်တွေကစာရွက်စာတမ်းတချို့ကိုလည်းတရားရုံးကိုတင်ပြခဲ့တယ်လို့သိရပါတယ်။ဒီရုံးချင်းကိုတော့အစာရင်ရေးပေါ်ခွဲစိတ်ကုသမှုခံယူထားတဲ့ဦးစိုးဝင်းမတက်ရောက်နိုင်ပေမဲ့NLD အစိုးရရဲ့စီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းကတော့ကျန်းမာရေးအပြည့်အဝမကောင်းတဲ့ကြားကတက်ရောက်ခဲ့တယ်လို့သိရပါတယ်။ဒီရုံးချင်းမှာတော့ဒေါ်ဆန်းစုကြည်ရှောင်းတန်းနော့နဲ့ဦးဆက်အောင်တို့ကတော့နေကောင်းမှုတွေ့ရတယ်လို့တရားရုံးနဲ့နှိဆက်တဲ့အတိုင်းဝိုင်းတွေစီကစုံစမ်းသိရှိရပါတယ်။နေပြည်တော်ကတည်ထောင်တရားရုံးကိုနိုင်ငံသားတန်တမာနေကိုဝင်ခွင့်မပေးတာကြောင့်ဩစတြေးလျတန်ရုံးဘက်ကတော့လာရောက်နိုင်ခြင်းမရှိတာလဲတွေ့ရပါတယ်။ တောက်ကြနေကတော့ဒေါန်ဆန်းစုကြည်ပေါ်အောက်ရီလိုက်စားမှုနဲ့ဆွဲထားတဲ့အမှုတွေကိုကြားနာစစ်ဆေးခဲ့ပြီးတော့ NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကနေဒေါ်လာငွေ6သိန်းနဲ့အခောက်ရွှေ9ပိတ်သာလက်ခံရယူရဲဆိုပြီးအောက်ရီလိုက်စားမှုနဲ့ဆွဲထားတဲ့အမှုတွေကိုဆွဲချက်တင်သင့်မတင်သင့်ဆိုတာကိုနှစ်ဖက်အပြီးသက်ရှောင်လဲချက်ပေးခဲ့ကြပါတယ်ဦးဖြိုးမင်းသိန်းဘက်ကဒါတွေပေးတယ်လို့ထွက်ဆိုခဲ့ပေမဲ့တရားလိုဘက်ကတက်တည်ခိုင်ခိုင်မာမာတင်ပြနိုင်ခြင်းမရှိခဲ့တာကိုဒေါန်ဆန်းစုကြည်ရဲ့ရှေ့နေဒီဘက်ကတင်ပြနိုင်ခဲ့တယ်လို့လည်းသိရပါတယ်။စွပ်စွဲချက်သာရှိပြီးတော့အာနာသိန်းတဲ့နေ့ကဒေါန်ဆန်းစုကြည်ကိုဖမ်းဆီးပြီးသူမပိုင်ပစ္စည်းတွေကိုထိန်းသိမ်းတဲ့ဆင်းထဲမှာလဲအဲ့ဒီရွှေနဲ့ဒေါ်လာစင်းတွေမပါခဲ့တဲ့အချက်ကိုတင်ပြခဲ့တယ်လို့သိရပါတယ်။ဒီမှုကိုအပြီးသက်ရှောက်လဲချက်ပေးပြီးဖြစ်တဲ့အတွက်ရှေ့တစ်ပတ်မှာတော့စွဲချက်တင်မတင်ဆိုတာကိုဆုံးဖြတ်မှာဖြစ်ပါတယ်။တရားလိုဘက်ကတက်တည်ခိုင်ခိုင်မာမာပြသနိုင်ခြင်းမရှိခဲ့တဲ့အမှုကိုစွဲချက်တင်မတင်ဘူးဆိုတာကတော့တရားရုံးရဲ့အဆုံးဖြတ်ပေါ်မှာမူတည်ပြီးတရားစီရင်လွတ်လပ်ခွင့်တရားဥပဒေစိုးမိုးမှုနဲ့တရားမျှတမှုတွေဘလောက်ရှိတယ်ဆိုတာတွေကတော့ဘလောက်ထိလွတ်လွတ်လပ်လပ်နဲ့ဥပဒေအတိုင်းတရားမျှတမှုရှိရှိလုပ်နိုင်မလဲဆိုတဲ့ပေါ်မှာမူတည်နေတာဖြစ်ပါတယ်။ရှင်းလာမဲ့သတင်းပတ်ကြရင်တော့အခုလက်ရှိစစ်ဆေးနေတဲ့အမှုတွေတဲကရှွန်တန်နော်ရဲ့အမှုကလွယ်ပြီးခြံတဲ့အမှုတွေကိုတော့ရက်တီပြောင်းပြီးတော့စစ်သွားဖို့နေပြည်တော်တည်ထောင်တရားရုံးကရက်ချိန်နေပေးထားပါတယ်ခင်ဗျာ။နိုင်ငံတော်တိုင
်းကိုရနိုင်စူးစီးတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ဆီယနာတင်ပြနောက်ပိုင်းမြန်မာနိုင်ငံမှာတရားစတာထုတ်မှုတွေများလာနေတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတဘာဝတရားစတာထုတ်ယူမှုတုံးဆွဲမှုနဲ့တရားမဝင်မှောင်ခိုတင်ပို့မှုတွေအစမတန်တိုးလာသလိုတစ်တော်ပြုံးတိမှုလည်းအတော်ဆိုးလာတယ်လို့စောင့်ကြည့်လေ့လာနေတဲ့ပညာရှင်တွေနဲ့အဖွဲ့အစည်းတွေကပြောပါတယ်သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကလည်းဒီကိစ္စကိုဖိဖိစီစီမလုပ်နိုင်တဲ့အပြင်တဘာဝပတ်ဝန်းကျင်အရေးလောက်ကင်သူတွေအဖမ်းခံရတာတွေတင်းချောင်နေရတာတွေလည်းရှိနေပါတယ်လူမှုအဖွဲ့အစည်းအများစုလည်းလုပ်ငန်းအားလုံးရပ်ထားရပါတယ်နန်းလောင်ကမင်းမြန်းတင်ပြပေးထားပါတယ်ခင်ဗျာ
စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံထဲမှာတစ်တော်တတူနဲ့မြေယာတရားစရာထုတ်ယုံမှုတွေအဆမတန်တိုးလာပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရလက်ထက်တုန်းက EITI တို့လိုတဘာဝပတ်ဝန်းကျင်ဆိုင်ရာတရားစရာထုတ်ယုံသုံးဆွဲခြင်းဆိုင်ရာပွင့်လင်းမြင့်တာအောင်လုပ်တဲ့အစီအမံတွေကိုနိုင်ငံတော်ကပါဝင်ခဲ့တဲ့အတွက်အတိုင်းအတာတစ်ခုထိအဟန့်တာဖြစ်ခဲ့တယ်လို့ကြွမ်းကျင်သူတို့ချို့ကသုံးသပ်ပါတယ်။ဒါပေမဲ့လည်းစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတရားစတာထုတ်ယူသုံးဆမှုကိုစောင့်ကြည့်နိုင်ခဲ့တဲ့ရင်းနှီးအားတွေရပ်သွားတာကြောင့်အခြေအနေဆိုးလာတာလို့ယူဆကြပါတယ်။ဗြိတိန်နိုင်ငံအောက်စဖို့ဒ်တက္ကသိုလ်ကတဘာဝပတ်ဝန်းကျင်ဆိုင်ရာသုတေသီဦးဝင်းမျိုးသူကအခုလိုသုံးသပ်ပါတယ
်။လက်ရှိအနေအထားကတော့တဘာဝပတ်ဝန်းကျင်ချိန်တည်းရင်းအနေအထားကတော့ဒါဟိုအရင်ရတဲ့ဆိုင်တော့ပို့ပြီးတော့အာမင်းမှုတွေဖြစ်တာပေါ့။ဘာလို့လဲဆိုတော့နော်ဒီတဘာဝရင်းနှီးမြှုပ်နှံမှုဆိုတာကတော်တော်ကိုငွေအားနဲ့အချိန်အားနဲ့အစိုးရရဲ့ပံ့ပိုးမှုအားနဲ့လောရတာဖြစ်တဲ့အတွက်လက်ရှိအနေနဲ့တာဝန်ရှိတဲ့ဌာနဆိုင်ရာတွေနဲ့ဒီလုပ်ငန်းတွေပေါ်မှာဖြည့်ဖြည့်စီလုပ်နိုင်တဲ့အတိုင်းသာလည်းမရှိဘူးပေါ့နော်။အဲတော့ဟိုအချိန်တော့အတော့မှသူတို့ကအားနည်းချက်တွေအများကြီးရှိကြတာဆိုတော့လက်ရှိအနေနဲ့ကတော့ဒါဆိုနိုင်ပွဲရမရှိပေါ့ဗျာ။ပေါင်းရှင်ထင်းနေကဏ္ဍမှာအထူးသဖြင့်အားနည်းမှာပေါ့နော်။အောက်ခြေကွင်းထဲမှာဖြစ်နေတဲ့ဟာတွေဥပဒေတိုင်းဥပဒေစိုးမိုးရေးတိုင်းလုပ်နိုင်ရေးဆိုတာတော်တော်လေးချင်းရင်းနေပေါ့နော်။အဲနောက်တစ်ခုကလူတွေရဲ့စာဝေးနေရရလဲလက်ရှိနေတာမှာပို့ပြီးတော့ကြက်လာတယ်ပြောဒီတဘာဝတန်းစားတာကိုလည်းရင်းနှီးမြှုပ်နှံအပေါ်မှာပဲမိကိုအားထားရတယ်ဒီတိုင်းပဲဟိုနိုင်ငံကိုเนาะထိန်းချောင်းနေတဲ့လူနေတဲ့အဖွဲ့အစည်းတွေနေရတယ်ဒီအာဏာကိုယူထားတဲ့သူတွေနေရတယ်ဒီတဘာဝတန်းစားတာကိုလည်းသူကထုတ်ယူသုံးဆွဲပြီးတော့ဒီဝင်းမျိုးရောက်ရလမ်းနေတယ်เนาะသူကအတုံးပြရတာဖြစ်တဲ့အတွက်တဘာဝထိန်းနေရင်းဆိုတာနောက်နောက်ကွယ်ကိုကြံခဲ့တာပဲလေ
NLD အစိုးရလက်ထက်မှာလဲတရားစတာသူဖော်ရေးစီမံခန့်ခွဲရေးကိုထျောက်စွာထိန်းချုပ်နိုင်တာမရှိဘူးလို့ Global Witness နဲ့ World Resources Institute WRI တို့လိုအဖွဲ့အစည်းတွေကထောက်ပြကြပါတယ်ဒေါ်လာဘီလီယံနဲ့ချီလဲပတ်နေတဲ့မြမကြောက်စိန်ထုတ်လို့ရောင်းဝယ်မှုကရလာတဲ့အကျိုးစီးပွားအလုံးကိုစစ်တပ်ထိတ်တန်းခေါင်းဆောင်တွေနဲ့နှိဆက်သူအလုံးကရယူနေပြီးတော့ဒီလုပ်ငန်းဟာအာဏာသိမ်းစစ်တပ်ရေရှည်ရပ်တည်ဖို့ဝင်ငွေရစေတဲ့အရေးကြီးတဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့အကြောင်း Global Witness အဖွဲ့ကအစီအစဉ်သာထုတ်ပြန်ထားပါတယ်မြန်မာနိုင်ငံအတွင်းကထွက်တဲ့ကြောက်စိန်တွေရဲ့90ရာခိုင်နှုန်းပြည်ပကိုတရားမဝင်ခိုးထုတ်ရောင်းချနေပြီးတော့အာလုံးနီပါတရုတ်နိုင်ငံကဝယ်ယူနေတာလို့လည်းအစီအစဉ်သာမှာဖော်ပြထားပါတယ်ကချင်ပြည်နယ်ကြောက်စိန်တူးဖို့ရေးလုပ်ကွက်ကမြေစာပုံစွပစ်မှုနဲ့တဘာဝပတ်ဝန်းကျင်ထိခိုက်နိုင်ခြင်းကိုစောင့်ကြည့်လေ့လာနေတဲ့ဒေသခံတဘာဝပတ်ဝန်းကျင်အဖွဲ့ဝင်တယောက်ကလက်ရှိအခြေအနေကို VOA ကိုခုလိုပြောပါတယ
်ဟိုဘောရောလောတော့ဥည်ရီနဲ့ရှိနေတဲ့ဆက်တွေကျင်းပြည်ဟူတာကဘာဘာတိုက်တာတက်ပြီးဘာချင်းနေမှာမရှိဘူးလေဒီလေ ဒီတော့ဆိုအာနာပိုင်ဒီဒီလိုနဲ့တိုင်းပြီးပြီးတော့ဒီတော့တက်ချူတော့ဘူးတော့ဒီတော့မှဒီတော့မှပေါ်နေရမှာမဟုတ်ရရနော်ဒီတော့မှလည်းဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့အဲ့ဒီဟာတွေကဘာလို့ဒီကနေမှာမဟုတ်ဘူး။ဟိုအကုန်လုံးအင်တာနက်တွေကျတော့ဒီလိုလက်ရှိနားပြီးတရားပေါင်းစားပြီးတော့ကျန်လို့လုံးရအောင်လုပ်နေကြတော့။တော့ကျွန်တော်တို့ကလည်းပုံပေါ်တင်နေထွက်ကြတယ်ဒီကနေ့ကျွန်တော်အတက်အကျေကစက်တာလည်းတော့လေ။အဲဘွာလေးတော့ပြင်းညာလေးတော့တက်တူးတော့။အဲ့တော့ဒီပတ်တော့ဒီမှာခင်းပြီးတော့ဆောင်းနေတယ်ဒီကနေ့ကျတော့ဒီလိုမျိုးတွေတော့လူတွေအတက်အကျေပြင်းသွားတာမျိုးရှိတယ်။
ကချင်ပြည်နယ်ဟာ red earth လို့ခေါ်တဲ့မြေရှားတပ်သူတွေထွက်တဲ့နေရာမှာတရုတ်နဲ့အမေရိကန်ပြည်ရင်ကမ္ဘာမှာတတိယအများဆုံးရှိတဲ့နေရာလည်းဖြစ်ပါတယ်။ covid ကရောဂါကြောင့်တရုတ်နိုင်ငံကသူ့ရဲ့နေဆက်တွေကိုတင်းကျပ်စွာပိတ်ထားတဲ့အချိန်မျိုးမှာတော့မြေရှားတပ်သူတွေကိုတော့ဝင်ခွင့်ပြုခဲ့တာပါ။အာကာသနည်းပညာနဲ့ခင်မီပစ္စည်းကိရိယာတွေမှာမရှိမဖြစ်လိုအပ်တဲ့မြေရှားတပ်သူကိုစစ်အာဏာသိမ်းပြီးလပိုင်းအတွင်းမှာကချင်ပြည်နယ်ကနေထုတ်ယူမှုကငါးဆတိုးလာတယ်လို့လည်း Asia Times သတင်းစာကြီးမှဖော်ပြခဲ့ပါတယ်။နောက်ထပ်ထင်ရှားတဲ့တရားစတာထုတ်ယူမှုကတော့တစ်ထုတ်လို့ရပါစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတရားဝင်တစ်ထုတ်လို့မှုတွေတိုးလာတယ်လို့လဲသူတေတီဦးဝင်းမျိုးသူကပြောပါတယ်
။ဒီတတော်ပြုံးပြီးဖြစ်စီခြင်းအရောဟိုလုံးကလည်းညားတယ်ပေါ့နော်တစ်နှစ်ကိုအိကတတန်းလောက်ညားတယ်အဲ့ဒီညားနေတဲ့ကဏ္ဍကလည်းလက်ရှိမှာလည်းဒီကပုံပြီးဆိုးလာနေအနေထားရှိမဲ့လို့ပဲကျွန်တော်တို့ခံမှန်းနေပေါ့နော်အဲ့တော့သူတစ်ပြင်းကျွန်တော်တို့မကြသေးခင်ကကျွန်တော်တို့ဒီပေါ့နော်ဒီဂျိုဒူတပ်ပုံတွေကနေပြီးရောပေါ့နော်ကျွန်တော်တို့ Mobis ကိုခေါ်တဲ့ဂျိုဒူပေါ့ဗျာ Mobis ဂျိုဒူကနေပြီးရောနော်ဒီတဘာဝတန်ရဇာတာသူတစ်ပြင်းတစ်တော်ပေါ့တစ်တော်ဒီမှာထုတ်ယူပုံစံမျိုးဘယ်လိုရှိလဲဆိုရဲဒါသူတွေနားလေးကိုကျွန်တော်တို့အကြမ်းပြင်းလေးကျွန်တော်လုံးကြည့်တယ်ပေါ့နော်လုံးကြည့်တော့ချိုးနေရတွေမှာမှတစ်ကောင်းဝါကောင်းရှိတဲ့နေရာတွေထဲမှာတစ်ထုတ်လုံးမှုတွေကနော်ကျွန်တော်တို့ဒီ2021ပုံနဲ့ကြည့်ပေါ့2022နှစ်ဆန်းလောက်ကြည့်ပေါ့တော့ရှောင်ဖြစ်နေတယ်ဖြစ်နေတာကလည်းနော်ပြီးခဲ့တဲ့ဒါ NLD အုပ်စိုးရဲ့ကာလရောဦးသိန်းစိန်အုပ်စိုးရဲ့ကာလရောအဲ့ဒီမတိုင်ခင်နော်ကျွန်တော်တို့ဒါဒီစစ်စိုးရဦးသိန်းစိန်စစ်စိုးရလက်ထက်ရောအဲ့ဒီကာလပိုင်းခြားလေးကိုကျွန်တော်စစ်စစ်လေ့လာတဲ့အခါမှာအဲ့လိုပဲတွေ့ရဟိုကလည်းဆိုရဲပြီးခဲ့တော့ကလည်းဆိုရဲအခုလည်းထပ်ဆိုရဲဆိုတော့ချွတ်နေရဒီမှာတွေကတော့တံခိုးသိရှိတဲ့နေရာတွေကတံခိုးဟိုဆော်လစ်ကောင်းဝါကောင်းရှိတဲ့နော်တိကောင်းဝါကောင်းရှိတဲ့နေရာတွေမှာတော့စစ်တော်ဖို့လို့ကလက်ရှိဖြစ်ကိုတားဟုညင့်တဲ့နေရဲဆိုတာကိုတွေ့ရပေါ့
လက်ရှိနိုင်ငံရေးအခြေအနေအရ NGO အပိုင်းကရော UN ဘိုင်းကပါလှုပ်ကြိမ်နာမျိုးမရှိတော့သလိုတနင်္လာပိုင်းလှုပ်ကြိမ်နေကြတဲ့ဒေသခံလူမှုအသင်းအဖွဲ့အတော်များများကလည်းလက်ရှိလုပ်ငန်းတွေရပ်ထားပါတယ်ပရာဟိတလုပ်နေသူတချို့ကလည်းအဖမ်းမခံရအောင်တင်းရှောင်နေရတာအသင်းအဖွဲ့ပိတ်ပြရတာလည်းရှိပါတယ်စာတင်ကြောင်းတွင်နဲ့ဘုံတော်ကြီးတင်ပညာရေးကြောင်းတွင်မှာတဘာဝပဝန်းကျင်အရေးအသိပညာပရင်းနဲ့ကျေးရော်တဲ့အထိတစ်ပင်တွေလိုက်ဆိုင်နေကြတဲ့ရှမ်းပြည်တောင်ကြီးမြို့က ERA တဘာဝပဝန်းကျင်ထိတဲ့ရေးနဲ့လူမှုအကျိုးပြုပရဟိတအဖွဲ့ကတော့လက်ရှိလှုပ်ရှားမှုတွေရပ်ထားရပေမဲ့လည်းရက်မရက်ဖအာကိုနဲ့တဘာဝပဝန်းကျင်ထိတဲ့ရေးဆက်လုပ်နေပါတယ်အဖွဲ့ဝင်တဦးဖြစ်တဲ့ကိုဝင်းဦးက VOA ကိုအခုလိုပြောပါတယ
် Newborn လူထူတဲ့ဆိုင်ကျေးရော်လူထူကပုံစံစိတ်ဝင်စားမှုများရပေါ့နော်ဟိုအရင်ထူတဲ့လူလဲမှကြံလို့ကျွန်တော်တို့ရဲ့အပင်တွေကြည့်ပြီးပြီးချောင်းချပြရတယ်နောက်တစ်ခါပြန်သွားရင်တို့တွေကဒါကိုတကယ်လည်းလှုပ်ထားပြီးလို့ပေါ့နော်ကျွန်တော်တို့ writer ကြောင့်လို့ပါလို့ကဆက်ခဲ့ရတယ်ပေါ့ဟိုဒီအောက်ထုတ်တဲ့သူပေါ့နော်အောက်ထုတ်တဲ့သူရဲ့ဟိုအမိန်ကြောင့်ပေါ့နော်ကမီးရီယာလောက်ဆိုလို့နော်ဥပမာဖုန်ကြီးကဖုန်ကြီးကကြောင်းထဲဆရာလာမှာပေါ့နော်မင်းတို့တွေမှတ်ထားတော့ဒီသူတို့တွေပြောအမှတ်ထားပြီးသွားမယ်ချောင်းချမယ်ဆိုတော့သူတို့ကလေးလေးကိုယ်တိုင်သိမပါရင်တော့မအောက်ထုတ်တဲ့လူရဲ့ဟိုဒါကလုံးကြပါတော့ဒီကံကြောင့်လို့သူတို့မချက်နေလို့ရတယ်ပေါ့အဲဒါဆိုအဲ့လိုနေရာတွေကပို့ပြီးတော့အောင်မြင်မယ
်ရိုးရတလေအရစီမံအုပ်ချုပ်တဲ့နေရာတွေမှာလည်းတစ်ခါတလေပြင်ပဖြစ်အားတွေဆိုင်ရတာမျိုးရှိတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်လက်ရှိအာဏာရယူထားသူတွေနဲ့တက်ဆိုင်ရာကတဘာဝတယံဇာတထိန်းနေရေးလုပ်ကင်နေသလားဆိုတာနဲ့အခုလိုတယံဇာတအကြီးအကျယ်ထုတ်ယူမှုတွေကိုထိန်းနှိမ်နိုင်ခြင်းရှိမရှိဆိုတာကတော့လာမယ့်တနေ့နဲ့အတွင်းအထင်အရှားတွေ့မြင်ရလိမ့်မယ်လို့လည်းကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်တဘာဝတယံဇာတထုတ်ယူသုံးဆမှုနဲ့စီမံခန့်ခွဲမှုအခြေအနေတွေနဲ့ပတ်သက်ပြီးနေပြည်တော်ကတယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိနေဌာနကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖိကြားခြင်းမရှိပါဘူး
နားလောင်တင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့တရုတ်နိုင်ငံသားတွေပြည်ပကိုထွက်ခွာနေကြတဲ့အကြောင်းသတင်းဆောင်ပါကိုတင်ပြပါအောင်မယ်2012ခုနှစ်မှာတရုတ်ကွန်မြူနစ်ပါတီခေါင်းဆောင်အဖြစ်ရှီကျင်းပင်အာဏာရလာကြတဲ့ကတရုတ်ကနေထွက်ခွာဖို့ရွေးချယ်ကြတဲ့လူဦးရေကတက်လာပါတယ်မြောက်အမေရိကကိုမရောက်နိုင်ကြသူတွေအတွက်တောင်အမေရိကကအီကွေဒေါ်နိုင်ငံဟာဆွဲဆောင်မှုရှိလာတဲ့နိုင်ငံဖြစ်လာပါတယ် VOA သတင်းတော်ရှောက်ယူနဲ့ရှီဝေတို့ရဲ့သတင်းဆောင်ပါကိုဥတ္တမောင်တန်းကတင်ပြပေးပါမယ်ခင်ဗျာ
အရင်တရုတ်ပြည်ကအင်္ဂလိပ်စာဆရာမကသူကိုယ်သူမီလီလို့ခေါ်ပါတယ်2019မှာအီကွေဒေါ်ကိုသူရောက်လာခဲ့ပါတယ်တရုတ်ကရွှေပြောင်းလာသူတွေနဲ့သူကအခုအလုပ်လုပ်နေပြီးအခုလို့ပြောပါတယ
် 80% 90% တော့
တရုတ်ကထွက်လာတဲ့သူတွေရဲ့80%-90%ကအဲ့မှာနေဖို့ကြောက်ကြတာကြောင့်လို့ကျွန်မထင်ပါတယ
်အဲ့ဒီလိုကြောက်တာကအပြင်ကိုရောက်လာလဲဆက်ပြီးကြောက်နေကြတာပါဘာကြောင့်လဲဆိုတော့ထွက်လာကြသူတွေမှာမိသားစုတွေကကြံခဲ့ကြတာကိုဒါကြောင့်မီလီကသူ့နာမည်ရဲ့ပထမဆုံးနာမည်ကိုအသုံးပြုတာပါ။အီကွေဒေါ်မှာအခြေချဖို့တရုတ်ကလူပေါင်းများစွာကိုသူမှကူညီပါတယ်။ဂရေကျွဲတတိတွေကအစလူလတ်တန်းစားတွေအထိပါ။စီးပွားရေးနဲ့နိုင်ငံရေးမရေရာမှုတွေကတချို့အတွက်တော့တိုင်းပြည်ကထွက်ခွာလာကြဖို့အကြောင်းတွေဖြစ်ကြပါတယ်။သူကအခုလိုဆက်ပြောပါတယ
်有很多客户在国内的哈
ကျမရဲ့အကူအညီကိုယူနေတဲ့သူအတော်များများကသူတို့ရဲ့တရုတ်ငွေတွေအလကားဖြစ်သွားမှာကိုကြောက်ကြပါတယ်ဒီတော့တရုတ်ယွမ်ငွေတွေကိုဒေါ်လာတွေပြောင်းပြီးတော့အိမ်တွေမှာသိမ်းထားကြတယ်တရုတ်ကစီမံကိန်းစီးပွားရေးကိုပြန်သွားမလားလို့တချို့ကကြောက်တာပါအထူးသဖြင့်အဲ့ဒီလိုအမှောင်ခေတ်ကိုဖျက်ရတဲ့မျိုးဆက်တွေပေါ့ရှင်သူတို့ပိုင်သမ ्या ကိုသိမ်းသွားမှာကိုစိုးရိမ်ကြတယ်သူတို့ကကျမကိုမေးကြတယ်ရှင်ရှင်ပစ္စည်းတွေကိုရှင်ပိုင်သလားတကယ်ကိုရှင်ပိုင်သလားလို့မေးကြတယ်
နိုင်ငံရေးအရေးယူတာတွေကဟယ်လန်နိုအီကွေဒေါ်ကိုရောက်လာရတဲ့ဒေါက်တာအကြောင်းတစ်ခုဖြစ်ပါတယ်။နာမည်ရဲ့ပထမဆုံးအလုံးကိုပဲအသုံးပြုခွင့်ပေးတဲ့ဟယ်လန်ဟာအီကွေဒေါ်ကို2019မှာခီးသွားဗီဇာနဲ့ရောက်လာခဲ့တဲ့သူပါ။အဲဒီကလေးကအီကွေဒေါ်မှာနေထိုင်ဖို့လျှောက်ထားခဲ့တာပါ။သူကအခုလိုပြောပါတယ
်။
တရုတ်ကနေလွတ်မြောက်လာခဲ့တယ်လို့ကျွန်မခံစားရပါတယ်။အဲ့ဒီမှာဘဝကအဖိနှိတ်ခံရလွန်ပါတယ
်။ဟယ်လန်ကဟန်တရုတ်လူမျိုးပါ။သူကမွတ်စလင်လူနည်းစုဝီဂါတွေနေကြတဲ့ရှီကျန်းပြည်နယ်မှာကြီးပြင်းခဲ့တာပေါ့ထောင်ထဲမှာနေထိုင်နေရတယ်လို့ပဲလို့သူမကပြောပါတယ်သူမရဲ့ဝီဂါတငယ်ချင်းတွေဆိုမပြောပါနဲ့တော့ဆိုပြီးအခုလိုဆက်ပြောတာပေါ့
家里面的男性啊啥的这种都会送到学习
အမျိုးသားအများစုကပညာပေးစခန်းတွေကိုအပို့ခံကြရပါတယ်တချို့အမျိုးသမီးတွေလည်းပါပါတယ်တချို့အစိုးရတာဝန်ရှိတဲ့သူတွေကရှင်တို့နဲ့အတူနေထိုင်မယ်စောင့်ကြည့်တာရှင်းရှင်းကြီးပေါ့ရှင်းအိမ်ထဲအထိစောင့်ကြည့်တာ
ပြီးခဲ့တဲ့နှစ်အနည်းငယ်တည်းအစိုးရစနစ်ပုံပြီးထိရအောင်တရုတ်ကပြန်လည်ဖွဲ့စည်းခဲ့ပါတယ်လို့တရုတ်နိုင်ငံတော်ပိုင်းမီဒီယာတွေကဆိုကြပါတယ်တရုတ်ကောင်းဆောင်ရှီကျင်းပင်ကပို့လို့တင်းတင်းကြပ်ကြပ်ထိန်းချုပ်လာတာကြောင့်နိုင်ငံရေးနဲ့မပတ်သက်တဲ့သူတွေတောင်တရုတ်ကနေထွက်ခွာလာကြပါတယ်လီဒေါင်းဆိုတဲ့နာမည်ကိုအသုံးပြုထားတဲ့နှိပညာဆိုင်ရာကျွမ်းကျင်သူဟာအထူးစားရှိသူဗီဇာနဲ့အီကွေဒေါ်ကို2019မှာရောက်ရှိလာခဲ့တာပါသူကအခုလိုပြောပါတယ
်
1990ခုနှစ်များအတွင်းကတရုတ်အစိုးရဟာလမ်းကြောင်းမှန်ပေါ်မှာရှိနေခဲ့တယ်လို့ကျွန်တော်ထင်ပါတယ်နောက်တော့ရှီကျင်းပင်တက်လာတယ်တရုတ်ကိုနောက်ကျောင်းပြန်ခေါ်သွားတယ်သူ့မူဝါဒအများစုနဲ့ဖြိုခွဲဖိနှိပ်တာတွေကသူ့အာဏာဆက်ထိန်းနိုင်အောင်လို့ပါတရုတ်ကိုအာဏာပိုင်တိုင်းပြည်အဖြစ်သူကပြောင်းပြစ်လိုက်တာပေါ့
စီးပွားရေးလုပ်ငန်းတွေနဲ့နေ့စဉ်ဘဝအပေါ်သက်ရောက်မှုရှိတဲ့အပြောင်းလဲတွေကိုရှီကျင်းပင်အစိုးရကလုပ်ခဲ့ပါတယ်ဘုံစီးပွားကျော်ဝရေးအတွက်လက်ဝါးကြီးအုပ်စန့်ကျင်ရေးဥပဒေအပါအဝင်ကိုမိုတင်းကျပ်တဲ့ပြဋ္ဌာန်းချက်တွေကိုချမှတ်ခဲ့တယ်လို့ဘေကျင်းကတော့ပြောပါတယ်အပြောင်းလဲတွေကဈေးကွက်ကိုကြီးမားစေခြင်းအပြင်ပြည်သူတွေရဲ့ဝယ်တိုင်းစွမ်းကိုတွန်းမြင့်နိုင်တယ်လို့နိုင်ငံတော်ပိုင်တရုတ်နေစဉ်သတင်းစာကဆိုပါတယ်အဲ့ဒီအပြောင်းလဲတွေမလုပ်ခင်ကတည်းကလီတောင်းကအီကွေဒေါ်ကိုရွှေ့လာခဲ့တာပါအခုလို့သူကပြောပါတယ်
你大部分都想去美加但你
အများစုကတော့အမေရိကဒါမှမဟုတ်ကနေဒါကိုသွားကျင်ကြတာပေါ့ဒါပေမဲ့မြင့်လွန်းပါတယ်အီကွေဒေါ်ကတော့တမူကွဲတယ်စားဝတ်နေရေးစရိတ်ချင်းတယ်ဒီမိုကရေစီလူ့အဖွဲ့အစည်းလည်းဖြစ်တယ်ရွှေပြောင်းနေထိုင်မှုတတ်မှတ်ချက်တွေကမမြင့်လှဘူးဗျ
ကုလသမဂ္ဂရဲ့စရင်အရ2012နောက်ပိုင်းမှာရှီကျင်းပင်အာဏာရလာကတည်းကတရုတ်ပြည်ကလူပေါင်း6သိန်းကျော်ဟာတခြားတိုင်းပြည်တွေမှာနိုင်ငံရေးခိုလိုခွင့်ရှောက်ထားခဲ့ကြပါတယ် COVID-19 ကြောင့်ဘေကျင်းကအာဏာပိုင်တွေဟာပတ်စပို့ထုတ်ပေးဖို့ကန့်သတ်ထားပါတယ်။ဒါကြောင့်တိုင်းပြည်ကထွက်မဲ့အရေးအတွက်အကန့်သတ်ဖြစ်ကောင်းတော့ဖြစ်သွားနိုင်ပါတယ်ခင်ဗျာ
။ဦးတမောင်တန်းတင်ပြပေးခဲ့တာပါခင်ဗျာ။မကြခင်မှာဒုတိယပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးတော့ပါမယ်ခင်ဗျာ
။ဗ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
ထရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေနေညပိုင်းထုတ်လင်းချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများကန္တာတင်းတွေကတုတ္တအစီအစဉ်နဲ့ထူးခြားဆန်းပြတင်းများစတဲ့အပတ်စဉ်ကန္တာတွေကိုတင်ဆက်ပေးတော့မှာပါပထမဦးဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်နဲ့စကြရအောင်ပါပြည်သွင်းနိုင်တင်ဆက်ပေးနေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်ရွှေပြောင်းအလုပ်သမားတွေကနေညွှန်ပြနေသောမြန်မာစီးပွားရေးကိုဆွေးနွေးတင်ပြထားပါတယ်။မအင်ဂျင်နီကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေရွှေပြောင်းအလုပ်သမားပြဿနာများကညွှန်ပြနေတဲ့မြန်မာစီးပွားရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။နေဆက်ကိုဖြတ်ကျော်ပြီးထိုင်းနိုင်ငံဘက်ကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာလူသမားတွေဖမ်းဆီးခံရတဲ့သတင်းတွေမီဒီယာတွေမှာမကြာခဏတွေ့နေရပါတယ်။မြန်မာလူသမားတွေထိုင်းနိုင်ငံထဲတရားမဝင်ဝင်ရောက်ရမှာကားမောက်တည်ဆုံတဲ့သတင်းမျိုးတွေလည်းကြားရတတ်ပါတယ်။မြန်မာနိုင်ငံမှာအလုတ်ကင်ခွင်လန်းရှားပါပြီးဝင်ငွေနေတဲ့အတွက်အိန္ဒိယချင်းထိုင်းနိုင်ငံမှာတွားရောက်အလုပ်လုပ်ကြတဲ့မြန်မာလူသမားတွေဟာတန်းနဲ့ရှိရှိနေတာပါ။တွားရောက်လုံလုံကြတဲ့ပုံစံကတော့မျိုးစုံပါပဲတရားဝင်သွားသူရောတရားမဝင်သွားသူရောနီလန်းပေါင်းစုံနဲ့တွားကြတာပါလွတ်လပ်တဲ့အာရှတန် RFA ရဲ့ February 19ရက်နေ့သတင်းပုဒ်မှာမြန်မာရွှေပြောင်းလူသားတွေတင်ဆောင်လာတဲ့လူမောင်ခိုကားတစ်စီးနဲ့ထိုင်းဖြော်ပြည်အဖွဲ့တွေတင်ဆောင်လာတဲ့ကားတစ်စီးတို့ထိုင်းနိုင်ငံမနော်ရန်ခရိုင်ချိုင်နှက်မြို့မှာတိုက်မိတဲ့သတင်းကိုစိတ်မကောင်းစွာကြားရပါတယ်အလားတူပါပဲ February 19ရက် VOA မြန်မာပိုင်းသတင်းပုဒ်မှာလည်း February 19ရက်နေ့February 20ရက်နေ့တွင်မှာထိုင်းနိုင်ငံပရာကျုတ်ခရီကန်ပြည်နယ်မှာ218ဦးဆောင်းခလာပြည်နယ်ဟခရိုင်တောထဲမှာ22ဦးချင်းရိုင်ပြည်နယ်ထဲမှာ30ဦးတက်ပြည်နယ်တန်ဆောင်ရမ်းမြို့နယ်ထဲမှာ30ဦးနှစ်ရက်အတွင်းမှာတရားမဝင်ဝင်ရောက်လာကြတဲ့မြန်မာ300ဦးဖမ်းဆီးခံရတယ်လို့ဖော်ပြထားပါတယ
်ဘန်ကောက်ဖို့စ်သတင်းစာကြီးကလည်းမြန်မာရွှေပြောင်းအလုပ်သမား43ယောက်ကိုမောင်နဲ့ဆိုင်ရုတ်ခရိုင်ထဲမှာဖမ်းခဲ့ရတယ်လို့ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကရေးထားပါတယ်ဖမ်းမိတဲ့43ယောက်ထဲမှာအမျိုးသားက18ယောက်အမျိုးသမီးက13ယောက်ပါဝင်ပြီးသူတို့ဟာရန်ကုန်ပဲခူးမော်လမြိုင်နဲ့ဒဝယ်တို့ကလာကြတာဖြစ်တယ်လို့ဖော်ပြထားပါတယ်သူတို့ဟာထိုင်းနိုင်ငံထဲကိုဝင်ရောက်နိုင်ဖို့ဘတ်ငွေ 18,000 ကနေ 22,000 အထိပေးခဲ့ကြရတယ်လို့ဆိုပါတယ်အဲ့ဒီသတင်းမှာပဲပြီးခဲ့တဲ့နှစ်2021ခုနှစ်နိုဝင်ဘာလနဲ့ဒီဇင်ဘာလနှစ်လအတွင်းမှာထိုင်းနိုင်ငံထဲကိုနေဆက်ဖြတ်ကျော်ဝင်ရောက်သူပေါင်းအနည်းဆုံး 68,000 တိရှိတယ်။အဲ့ဒီထဲကအများစုဟာမြန်မာတွေဖြစ်ကြတယ်လို့ထိုင်းနိုင်ငံရွှေပြောင်းအလုပ်သမားများဖွံ့ဖြိုးရေးကွန်ရက်ကအာဒီဆွန်ကပ်မောင်ခိုကပြောကြားကြောင်းလည်းရေးသားထားပါတယ်။ထိုင်းနိုင်ငံရဲ့အလုတ်သမားလိုအပ်ချက်ဟာကြီးမားလှတဲ့စီးပွားရေးလုပ်ငန်းတွေအတွက်လိုအပ်တဲ့အလုတ်သမားတွေကိုအိန္ဒိယနိုင်ငံတွေဖြစ်တဲ့မြန်မာ၊ကမ္ဘောဒီးယား၊လာအိုစ်တို့ကနေအများဆုံးခေါ်ယူပါတယ်။ဒါပေမဲ့2020ပြည့်ကိုဗစ်ကပ်ရောဂါဘေးစတင်ချိန်မှာထိုင်းလုပ်ငန်းရှင်တွေဟာအလုတ်သမားတွေကိုရှော့ချခဲ့ပါတယ်။ထိုင်းအစိုးရကလည်းနေဆက်တွေကိုပိတ်ထားခဲ့ပါတယ်။အလုတ်သမားတွေခေါ်ယူတာကိုလည်းရပ်ဆိုင်းထားခဲ့ပါတယ်။နေဆက်တွေပိတ်ထားခဲ့တယ်ဆိုပေမဲ့ကိုဗစ်နာတွေကတော့ရှိခဲ့တာပါအခုအခါမှာတော့နှေးကွေးသွားတဲ့ထိုင်းစီးပွားရေးကိုပြန်ပြီးကုစားနိုင်ဖို့မြန်မာနဲ့ကမ္ဘောဒီးယားကအလုပ်သမားတွေကိုအကန့်အသတ်နဲ့ပြန်လည်ခေါ်ယူနေပါပြီ
ဒီအကြောင်းကို February 22ရက်နေ့ကထိုင်းနိုင်ငံကနေမအေးမပေးပို့တဲ့သတင်းကို VOA ကဖော်ပြခဲ့ပါတယ်ထိုင်းနိုင်ငံရဲ့လက်တလောအလုပ်သမားလူအချက်ဟာလုံသားဦးရေ8သိန်းလောက်ရှိတယ်။လောလောဆယ်အလုပ်သမား3သိန်းခွဲကို3လအတွင်းမှာမြန်မာနိုင်ငံနဲ့ကမ္ဘောဒီးယားကနေခေါ်ယူမယ်။မြန်မာနိုင်ငံဘက်ကခေါ်ယူတဲ့အလုပ်သမားတွေကိုထိုင်းမြန်မာနယ်စပ်ဖြစ်တဲ့ကန်ရှနာဘူရီ၊တက်ချင်းရိုင်၊ရနောင်းနယ်စပ်တွေကနေခေါ်ယူမှာဖြစ်ပါတယ်။ဒါ့ပြင်အိုမီကရွန်ကူးစက်မြန်ကိုဗစ်ပိုးအန္တရာယ်ရှိနေတာကြောင့် ကွာရင်တင်းတို့တပတ်ဝင်ကြရမှာဖြစ်ပါတယ်ဒီအကြောင်းကိုမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောကြောင်းမအေးအေးမာရဲ့သတင်းမှာဖော်ပြထားပါတယ
်ထိုင်းမြန်မာနေဆက်ဒေသ၄ခုထိုင်းကမ္ဘောဒီးယားနေဆက်ဒေသ၄ခုအဲ့မှာ3000ခေါ်ခြေပြောက်လို့သာ3000ကိုထိုင်းနိုင်ငံရဲ့အလုပ်ကျန်းလုပ်ငန်းခွင်တွေမှာဝင်ရောက်လုပ်ကိုင်ဖို့တဲ့နေဆက်ဒေသအတွက်ပဲကြီးလာဖြစ်တဲ့အတွက်ရာသီလိုက်လို့သမားတွေခေါ်မယ်ဆောက်လို့ရေးအိမ်ရင်းမှုစိုက်ပျိုးရေးလုပ်ငန်းတွေအတွက်ပဲအဓိကထားပြီးခေါ်တာဖြစ်တယ်။ကမ္ဘောဒီးယားလူသားတွေအတွက်တော့ကိုဗစ်ကွန်ဇင်းစင်တာ17နေရာလူ1036ယောက်နေလို့ရတဲ့အခန်း292ခန်းကိုလည်းထားတယ်။မြန်မာလူသားတွေအတွက်တော့ကိုဗစ်စင်တာ6နေရာလူတစ်ကြိမ်ကို330ယောက်ရှိတဲ့အခန်း185ခန်းထားရှိတယ်။ပြည်ပြောင်းလူသားတွေအတွက်တော့သတင်းကောင်းပဲပေါ့။သို့တော်လည်းနေစားမှာပဲလုပ်လို့ရမှာနော်။
မြန်မာနိုင်ငံသားတွေဟာနိုင်ငံခြားတိုင်းပြည်အတော်များများမှအလုတ်ထွက်လုတ်ကြပါတယ်။ဒီလိုလုတ်ကြရမှာအိန္ဒိယနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံမှာအများဆုံးဖြစ်ပါတယ်။ကုလသမဂ္ဂရဲ့2020စာရင်းအရမြန်မာနိုင်ငံပြောင်းရွှေ့အလုတ်သမားပေါင်း 3.8 တန်းရှိတယ်။အဲ့ဒီပြောင်းရွှေ့အလုတ်သမားတွေက80ရာခိုင်နှုန်းဟာထိုင်းနိုင်ငံမှာအလုတ်လုတ်ကြတာဖြစ်တယ်လို့ဆိုပါတယ်။ဒါ့အပြင်ပြောင်းရွှေ့နေထိုင်ရေးဆိုင်ရာနိုင်ငံတကာအဖွဲ့ IOM ရဲ့2019စီးရင်အရမြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့နိုင်ငံတွင်းပြန်ပို့ငွေဟာဘီလီယံထိရှိတယ်။ဒါဟာမြန်မာနိုင်ငံ GDP ရဲ့400ခိုင်နှုန်းရှိတယ်လို့ဖော်ပြထားပါတယ်
။မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဟာကိုဗစ်ကပ်ရောဂါအကျိုးသက်ရောက်မှုကြောင့်စီးပွားရေးနှေးကွေးနေပါတယ်။အဲ့ဒီလိုအချိန်မှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်စီးပွားရေးအခြေအနေဟာပိုဆိုးသွားခဲ့ရပါတယ်။ပြည်တွင်းမှာအလုပ်ကိုင်တွေရှားပါအလုတ်လက်မဲ့တွေများလာတာကြောင့်အိန္ဒိယထိုင်းနိုင်ငံကိုပြောင်းရွှေ့အလုတ်လုပ်သူတွေများလာပါတယ်။ဒီအခြေအနေကိုဘန်ကောက်ပို့စ်သတင်းစာကြီးကဇန်နဝါရီလ6ရက်နေ့ကအခုလိုခေါင်းစဉ်ပေးရေးပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာဟာဆင်းရဲမွဲတေမှုကိုမီးထိုးပေးလိုက်ရာရောက်ပြီးတောင်းနဲ့ချီတဲ့လူတွေထိုင်းနိုင်ငံထဲကိုတွန်းပို့လိုက်ပါတယ်တဲ့။အဲ့ဒီသတင်းဆောင်ပါးထဲမှာပဲနှစ်ရက်တာခီးလမ်းလျှောက်ပြီးလောလောဆယ်ထိုင်းနိုင်ငံကိုမိသားစုနဲ့အတူရောက်ရှိလာတဲ့55နှစ်အရွယ်ကိုမျိုးချစ်ကိုမေးမြန်းထားပါတယ်။ကိုမျိုးချစ်ကကျွန်တော်မြို့မှာကျွန်တော်မနေကျင်တော့ဘူး။ဈေးနှုန်းတွေကလည်းအရန်တက်နေတယ်။ဒါကြောင့်ထွက်လာခဲ့တာပါ။ဝင်ငွေရဖို့ဒီကိုလာခဲ့တာပါ။ပြီးတော့ကျွန်တော်ကလေးတွေရဲ့အနာဂတ်အတွက်ထွက်လာခဲ့တာပါလို့ပြောပါတယ်။ဒါဟာမြန်မာနိုင်ငံတွင်းမှာလက်ရှိဖြစ်ပေါ်နေတဲ့လူမှုဘဝနဲ့စီးပွားရေးအခြေအနေတစ်စိတ်တစ်ပိုင်းကိုထင်ဟနေတယ်လို့ဆိုရမှာဖြစ်ကြောင်းပါခင်ဗျာ။
ပြည်သူနိုင်စီစဉ်ပြီးမိုင်းအင်ဂျင်နိုင်ကူညီတင်ဆက်ပေးထားတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာ။ခုဆက်ပြီးတော့မြမပြည်မပေးစာများကဏ္ဍကိုတင်ပြပေးပါဦးမယ်။မိုင်းတန်နာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
။ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိမြရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ရရှင်တယောက်ကတော့မင်္ဂလာပါ VOE တဲ့အီးမေးလ်ကနေရေးပို့လာတာပါ Thanks for the world news ကမ္ဘာသတင်းတွေမြမသတင်းစုံတွေအားလုံးကိုတင်ဆက်ပေးနေတဲ့အတွက်ကြောင့်မလို့ဖတ်ရကြည့်ရှုရတာအရင်အားရကျေနပ်မိပါတယ်ဆက်လက်ပြီးတော့စူးစမ်းပေးပါခင်ဗျာအထူးသဖြင့်တောင်မော်ဒေသတိုင်းရင်းသားတို့သတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ် May God bless VOE ပါတဲ့ဖျားသခင်ကောင်းချီးပေးပါစေလို့ဆုလာပါတယ်ကျွန်တော် video ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေထဲမှာဆိုရင်တော့ဒီတရုတ်နဲ့ထိုင်ဝမ်ပြည်ပခန့်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရုပ်ပြ video သတင်းတင်ဆက်ပေးမှုပေါ်မှာသောရရှင်တရားကြည့်ပြီးမှရေးလာတာကအခုဥရောပမှာဖြစ်နေတဲ့ Ukraine နဲ့ Russia အကြောင်းကိုလည်းဒီလိုမျိုးလေးသမိုင်းကြောင်းနဲ့တကွရုပ်ပြ video အစီအစဉ်လေးတင်ဆက်ပေးပါဆိုပြီးတောင်းဆိုလာပါတယ်။ဟုတ်ကဲ့ပါကျွန်တော်တို့အခွင့်အာဏာနဲ့တင်ဆက်ပေးပါမယ်နော်။ မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှိနေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းပြည်ရေးကလက်ခံရရှိတာပါနော်အဲ့ဒီကစာတချို့ကိုအခုပြောပြပေးသွားခြင်းပါတယ်တော်ရရှင်ဇော်မျိုးသိမ်းမှာသူကတော့ VOA ကိုဟိုးရင်တွေကအစင်မြဲအားပေးလာတဲ့တော်ရရှင်ဖြစ်ပါတယ်တဲ့
မင်္ဂလာပါ VOA VOA ကပုံမှန်သတင်းတင်ဆက်ပေးသူတယောက်စီတိုင်းကိုကျေးဇူးအထူးတင်ရှိပါတယ်ဗျာစိတ်ချမ်းသာခြင်းကိုယ်ကြီးကျန်းမာခြင်းတွေနဲ့ပြည့်စုံကြပါစေလို့လည်းစုတောင်းမြတ်တာပို့သားလိုက်ပါတယ်ခင်ဗျာ view ကိုအစင်မြဲအားပေးလျက်ပါကျွန်တော်ကငယ်စဉ်ကတည်းကတနက်တန်နေဘုံတန်နေကြားမှာကြီးပြင်းခဲ့ရတာမို့စိတ်ရဲ့စိုးကြိုးကိုကျွန်တော်ကိုယ်တိုင်ခံစားခဲ့ရတာပါဒီလိုပဲမြန်မာပြည်တဝန်းကစစ်ဘေးရှောင်ပြည်သူတွေလည်းစိတ်ရဲ့စိုးကြိုးကိုခံစားနေကြပါတယ်စစ်ဆိုတာမိစားလေးတစားလိုပါပဲသိငယ်တယ်ဆိုပြီးတော့အထင်သေးလို့မရပါဘူးအဲ့ဒီမိစားလေးကပဲတကဘာလုံးကိုလောင်ကျွမ်းပစ်စေနိုင်ပါတယ်ဒါကြောင့်ကျွန်တော်ပြောချင်တာကသက်ဆိုင်ရာခေါင်းဆောင်တွေမိမိတို့ရဲ့အတ္တမာနနဲ့ကိုကျိုးစီးပွားတွေကိုမကြည့်ပဲအများပြည်သူရဲ့အကျိုးကိုရှေ့ရှုပြီးတော့ဆောင်ရွက်ပေးကြပါလို့ VOA ရတဆင့်မေတ္တာရက်ခံပန်ကြားအပ်ပါတယ်ခင်ဗျာကဘာသူကဘာသာအပေါင်းမေတ္တာဂိယူနာမုဒိတာဥပိ္ပခာဆိုတဲ့မြမစိုးတရား၄ပါးနဲ့ရှင်တွဲနေထိုင်နိုင်ကြပါစေခင်ဗျာ
မိမိရဲ့အတ္တမာနတွေဘေးဖယ်ထားပြီးတော့ပြည်သူများရဲ့ကောင်းကျိုးလေးကိုတစ်ချက်လောက်တော့ကြီးတင်ပါလေဆိုပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကပြည်ပခါကိုဖြည့်ရှင်မှုနိုင်ငံတကာကကြိုးစားနေရဲဆိုပြီးတော့ပြောနေတဲ့အထက်မှာဒီမြန်မာနိုင်ငံနဲ့ပတ်သက်ရင်နိုင်ငံတကာကိုယ်စားလှယ်တွေအနေနဲ့တည်ထားတဲ့အချက်ကိုအကြံပြုချင်ပါတယ်ဆိုပြီးတော့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဝေမျှပေးချင်ပါတယ်
။မြမအရေးဖြည့်ရှင်ညှိနှိုင်းပေးမယ် NY အနေနဲ့ပတ်သက်ပြီးNLD EC တယောက်ရဲ့စကားကိုကိုးကားလိုပါတယ်ဒီခေတ်ကြီးမှာ online zoom virtual တွေ့ဆုံဆွေးနွေးနေကြပြီဖြစ်ပါတယ်မြန်မာပြည်လာမှရေမဟုတ်ပါဘူးလူကိုယ်တိုင် in person မှဆိုရင်လဲတရုတ် American စတဲ့ပြည်ပနိုင်ငံတွေမှာငင်းကြိုင်းရေးအဖွဲ့တွေလက်နက်ကိုင်အဖွဲ့တွေ CRPH NUG တို့နဲ့စာရနိုင်ငံရဲ့အဖွဲ့အစည်းတွေလူကိုယ်တိုင်တွေ့နေပြောနေကြတာပဲမြန်မာရေးဆွေးနွေးဆက်သက်ပေးဖို့မြန်မာပြည်လာပြီးစကားဆခွင့်ပြုချက်ယူသူခွင့်ပြုတဲ့သူနဲ့မှတွေ့ရမယ်မဟုတ်ပါဘူးဆက်သက်ပေးမဲ့သူရဲ့အတွေ့ပြောင်းဖို့လိုပါတယ်တကယ်စိတ်ရင်းမှန်ရင်တကယ်အလုပ်ဖြစ်ချင်စကားစကိုဗဟုပြုပြီးသူခွင့်ပြုမှလုပ်မယ်ဆိုတဲ့အသည့်ကိုပြောင်းရပါမယ်အချိန်မပြုံးမဲ့လုပ်လို့ရတာတွေကိုစလုပ်ထားတင်ပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆက်ဆံမယ်ဆိုရင်တော့ဒီလိုအချက်လေးတွေသတိထားပြီးတော့မှလုပ်ကြပါဆိုပြီးတော့သူမြင်တဲ့အချက်ကိုဒီတော်ရရှင်တယောက်ထောက်ပြလာတာဖြစ်ပါတယ်တော်ရှင်ရဲ့ရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးစင်ပါတယ်။စကိုင်းတိုင်းအနောက်ချမ်းကတော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းဆက်ပြီးတော့ဖော်ပြပေးစင်ပါတယ်ရှင်။မင်္ဂလာပါ view ရေစကိုင်းတိုင်းအုတ်ကန်ဒေသကနေ view ရဲ့အစီအစဉ်တွေကိုနားထောင်နေပါတယ်ဆိုပြီးတော့အောင်မြတ်မုံဆိုတဲ့တော်ရရှင်ရေးလာပါတယ်
။အစီအစဉ်တင်ဆက်တဲ့သူတွေရဲ့အတန်ကအရင်ကောင်းပါတယ်ဗျာ။တကယ်တော့ကျွန်တော်ဒေသကထုတ်ကလေးပြင်ပြင်ပြီးစစ်ပြေးရတဲ့ဒေသစကိုင်းတိုင်းကောလင်းအနောက်ဘက်ချမ်းကပါစစ်ပြေးရှောင်နေထောင်ထဲချီရှိပါတယ်ကျွန်တော်တို့ ਨੇ တရွာကျော်မှာတက်လာဆွဲသွားတာလေလက်စစ်တားအခွဲရုံရှိတဲ့ရွှေရင်းရွာမှာပေါ့အခုတော့အနောက်မြောက်ဘက်ကိုထွက်သွားပါပြီဒါပေမဲ့စိုးရိမ်နေရပါသေးတယ်ထွက်ချင်တဲ့လူလူနဲ့ပြန်လာတတ်လို့ပါသူတို့ကတောတွေနင်းရှာကြတယ်သူတို့လိုချင်တဲ့သူတွေကျွန်တော်တို့စီမှာရှိနေတယ်လို့ထင်လို့လားမသိပါဘူးဒါနဲ့သူတို့ထက်ကလူတွေကိုလည်းပြောချင်တယ်လက်အောင်ငယ်သားတွေကိုစစ်မြေမှာအသေးခံမှမလွတ်ပါနဲ့လို့ခေါင်းဆောင်တွေကိုရင်လာခဲ့ပါလားလို့ဒါပေမဲ့သူတို့မှတေးရမှာပူကြောက်ကြပါတယ်စစ်ခေါင်းဆောင်ကြီးရဲ့အာဏာတည်မြဲရေးလုပ်နေကြတဲ့တပ်မတော်သားတွေကိုပြောချင်ပါတယ်သူတို့နေ့တစ်နေ့ရဲ့သုံးပုံတစ်ပုံအသုံးစရတာမရှိတဲ့လစာလေးနဲ့အသေးခံပေးနေရတာတန်ရလားလို့မေးချင်ပါတယ်။ရွာတရွာကိုဝင်ပြည်သူတွေရဲ့စံစဘာစီရင်နဲ့စာနေနေမှနေပြီးပြည်သူတွေဒုက္ခရောက်အောင်လုပ်နေရတာပြောမနေပါနဲ့ဗုဒ္ဓဘာသာအီဝါဒအရာသင်တို့ပြန်ပေးဆက်ရပါလိမ့်မယ်။အခုဘဝမှာမပေးဆက်ရရင်တော့နောင်တန်နေရာမှာပေးဆက်ရပါလိမ့်မယ်။သူတို့ရဲ့ခေါင်းဆောင်ဗုဒ္ဓသာသနာတန်ဖိုးထားသူလို့သူကိုယ်သူထင်နေတဲ့ခေါင်းဆောင်ကြီးမင်းအောင်လှိုင်လည်းမကယ်ပေးနိုင်ဘူးဆိုတာပြောလိုက်ချင်ပါတယ်။ပြည်သူတွေကိုမတက်ပြတ်မငင်းဆဲပါနဲ့လို့တင်းတို့ဆက်ပြောတဲ့အတိုင်းတင်းတို့ရေသိမ်းရမယ်ဆိုတော့နားလဲပါလို့နောင်တရရင်ဟာအချိန်လွန်သွားတာမျိုးမဖြစ်ပါစေနဲ့လို့ VOA ကနေရင်းနှဲကစကားတွေကိုပြောလိုက်ရပါတယ်ဗျာ
ဒီတော်ရရှင်ကလည်းသူ့မတိုင်ခင်တော်ရရှင်နောက်တစ်ယောက်ရဲ့ဆာမဖော်ပြသွားခဲ့တဲ့အတိုင်းဒီပြည်သူတွေရဲ့အကျိုးကိုလည်းနည်းနည်းလေးငဲကြည့်တင်ပါတယ်ဆိုတော့စာရေးလာတာဖြစ်ပါတယ် မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းနိုင်ငံရေးပြည်ပခါတွေစစ်ရေးပြည်ပခါတွေနဲ့ကြုံတွေ့နေရတဲ့အတွက်ကြောင့်မလို့သရရှင်တွေနေစင်တဲ့အများဘေးဒုက္ခအဝဝနဲ့ပို့ပြီးရင်ဆိုင်ကြုံတွေ့နေရတယ်ဆိုတာဒီရေးလာတဲ့စာတွေကနေဖော်ပြနေပါတယ်နော်နောက်ထပ်ရင်ဖွင့်လာတဲ့သရရှင်တယောက်ကတော့ရန်ကုန်မြို့လှိုင်းသာယာမှာကြုံနေရတဲ့သူ့ရဲ့အဖြစ်အပျက်လေးကိုစာရေးပြီးရင်ဖွင့်လာတာဖြစ်ပါတယ
်လှိုင်းသာယာရွှေလင်းဘန်းမှာဆိုင်ကယ်ဖမ်းနေပါတယ်ရက်ကွက်နေပြည်သူများမှာနိုင်ငံရေးအကျက်အသည်စီးပွားရေးအကျက်အသည်များနဲ့ရင်ဆိုင်နေရခြင်းဖမ်းဆီးပါရခင်ဗျဖမ်းဆီးပြီးတာနဲ့တခါတည်းမစီးရဆိုမစီးရအားလုံးကိုသိမ်းပါလက်ခံပါတယ်အခုဟာကမရှိမဲ့ပြည်သူတွေစီလာဖမ်းဒဏ်ကြေးပေးပြီးရွေးရင်လည်းလက်မခံသူတို့နဲ့ပတ်သက်တဲ့သူတွေဆိုင်ရဆိုင်ရတွေကပြည်သူပိုင်ဆိုင်ကယ်တွေကိုတကားမရှိဓာတ်မရှိသူတို့စကန်ချနေရကိုတွာလာခွင့်ပေးပြီးကြိုက်ရဆိုင်ကယ်ကိုထုတ်ယူသွားနေရတာကိုပြည်သူများမျက်မြင်ကိုယ်တွေ့မြင်နေရပါတယ်ခင်ဗျကျွန်တော်ကိုယ်တိုင်လည်းဆိုင်ကယ်ဖမ်းဆီးခံရပါတယ်လိုင်စင်မှပါတယ်ခင်ဗျစေယုံကနေပြန်လာတာပါမိသားစုစားဖို့မရှိရင်ရောင်းဖို့ထားထားတဲ့ဆိုင်ကယ်ကိုသိမ်းသွားပါတယ်အဓိကပြောချင်တာကတော့တပ်မတော်ကတိုင်းပြည်ကိုကာကွယ်ပေးရမယ့်အစားပြည်သူတွေစီကနေဓမြပြန်တိုက်ပြီးအပေါင်းအပါတွေနဲ့စားနေတယ်ဆိုတာပါပဲခင်ဗျ
ဒါကတော့ပြည်သူတွေနဲ့နာဆုံးရှုံးမှုတွေခံနေရတဲ့အခြေအနေတွေကတခုပါဆိုရယ်စားရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြလိုက်တာပါအချိန်ကတည်းကဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်ရှင်။သောရရှင်ရဲ့အားလုံးပို့မှုအဆင်ပြေကောင်းမွန်တဲ့သတင်းတစ်ပတ်ကိုကြော်ဖြတ်နိုင်ပါစေလို့ဆုတောင်းနေပါတယ်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြီးတော့လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးဘေးရန်တွေရဲ့ကင်းရှင်းရွှင်လန်းချမ်းမြေ့ကြပါစေရှင်။
မအီတနာကျော်ရဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျ။ VOA American တန်ခါနဲ့တင်းငွေနေညာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့သတင်းတွေကသုတအစီအစဉ်ကိုတင်ဆက်ပေးပါမယ်။နိုင်ငံတကာသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေနဲ့မှာပါပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘုသူတရရစေဖို့မညညိုလင်ကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့ဒီနေ့ကမ္ဘာထိပ်တန်းသတင်းတစ်ခုဖြစ်တဲ့ Russia-Ukraine အရေးခင်းတွေကယူကရိန်းနိုင်ငံအကြောင်းကိုပြောပြပေးထားပါတယ်ခင်ဗျ။
ယူကရိန်းနိုင်ငံဟာအရှေ့ဥရောပမှာရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အရှေ့ဥရောပနိုင်ငံတွေထဲမှာတော့ရုရှားပြီးရင်ယူကရိန်းကဒုတိယအကြီးဆုံးနိုင်ငံတစ်ခုပါ။ယူကရိန်းဟာ20ရာစုနှောင်းပိုင်းကာလကြောင်းမှာအပြည့်အဝလွတ်လပ်ရေးရရှိခဲ့ပြီးယူကရိန်းဆိုတဲ့နိုင်ငံအဖြစ်ကမ္ဘာမှာရပ်တည်နေကြတာပါ။ပထမကမ္ဘာစစ်မတိုင်မီနဲ့ပထမဒုတိယကမ္ဘာစစ်ကာလတွေအတွင်းပိုလန်၊လစ်သူအေးနီးယားရုရှား၊ရူမေးနီးယား၊ချက်ကိုစလိုဗေးကီးယားတို့ရဲ့အုပ်ချုပ်မှုအောက်မှာရှိခဲ့တာပါ။ Soviet Union မပြိုကွဲမီက Ukrainian Soviet Socialist Republic SSR အနေနဲ့ရှိခဲ့ပြီး Soviet Union ပြိုကွဲပြီး1991ခုနှစ်ဒီဇင်ဘာလတရနေ့မှာအပြည့်အဝတီးခြားလွတ်လပ်တဲ့နိုင်ငံအဖြစ်ရောက်ရှိခဲ့ပါတယ်။ Ukraine ဆိုတဲ့အမည်ကိုလည်းပြောင်းလဲခဲ့တာပါ။ရုရှားနဲ့ယူကရိန်းဟာတမိုင်းကြောင်းအရာပဋိပက္ခတွေအကြိမ်ကြိမ်ရှိခဲ့ပြီး2014ခုနှစ်တုန်းကတော့ယူကရိန်းရုရှားနဲ့စခရိုင်းမီးယားကျွန်းဆွယ်ဒေသကိုရုရှားပိုင်နယ်မြေအဖြစ်သတ်မှတ်ပြီးရုရှားကအရယူခဲ့ပါတယ်။ယူကရိန်းနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့နိုင်ငံတွေကတော့မြောက်ဘက်မှာဘယ်လာရုစ်အရှေ့နဲ့အရှေ့မြောက်မှာရုရှားအနောက်တောင်ဘက်မှာမော်ဒိုဗာနဲ့ရူမေးနီးယားအနောက်ဘက်မှာဟန်ဂေရီစလိုဗက်ကီးယားနဲ့ပိုလန်နိုင်ငံတွေဖြစ်ပါတယ်။တောင်ဘက်မှာတော့အဇော့ပင်လယ်နဲ့ပင်လယ်နက်တို့ရှိပါတယ်။ယူကရိန်းရဲ့မြို့တော်ကတော့ Kiev ဖြစ်ပါတယ်။ကြီးမားတဲ့ကုန်းမြေတွေ၊တောင်တန်းတွေ၊မြစ်ချောင်းရှုံမြောင်းကြီးတွေရှိတဲ့ယူကရိန်းနိုင်ငံအခြေဝင်းကစတူယန်မိုင်ပေါင်း 23,300 ကျော်ရှိတာပါ။လူဦးရေကတော့41သန်းကျော်ရှိပြီးနေထိုင်ကြသူတွေထဲမှာယူကရိန်းလူမျိုးက88ရာခိုင်နှုန်းနီးပါးရှိပြီးရုရှားက18ရာခိုင်နှုန်းကျော်နဲ့တခြားလူမျိုးစုတွေက9ရာခိုင်နှုန်းနီးပါးရှိပါတယ်။ယူကရိန်းလူမျိုးတွေကခရစ်ယာန်ဘာသာကိုးကွယ်သူအများစုဖြစ်ပြီးလူဦးရေရဲ့98ရာခိုင်နှုန်းကျော်ရှိတာပါ။ယူကရိန်းရဲ့နိုင်ငံတော်အလံကိုကြည့်မယ်ဆိုရင်တော့အပြာရောင်နဲ့အဝါရောင်ကိုအလျားလိုက်တဝက်စီချေထားပါတယ်။ယူကရိန်းရဲ့ငွေကြေးကိုတော့ Ukrainian Hryvnia အတူကောက် UAH လို့သုံးပါတယ်။ငွေကြေးလဲနေတုန်းကတော့ American ဒေါ်လာကို Hryvnia 30ဝန်းကျင်ရှိတာပါ။ယူကရိန်းနိုင်ငံရဲ့အဓိကထုတ်ကုန်တွေကတော့သတ္တုရိုင်းတန်နဲ့တတ္တုဆိုင်ရာကုန်ထုတ်ပစ္စည်းအမျိုးမျိုးတွေပဲဖြစ်ပါတယ်။ဒီထုတ်ကုန်တွေကယူကရိန်းရဲ့အဓိကနိုင်ငံတကာပို့ကုန်တွေဖြစ်ပြီးယူကရိန်းဟာတဘာဝတန်းငွေထွက်တဲ့နိုင်ငံတစ်ခုလည်းဖြစ်တာပါ။ယူကရိန်းလူမျိုးတွေရဲ့ထူးခြားတဲ့အစဉ်အလာတချို့ကတော့အမျိုးသမီးတွေဟာရောင်စုံပန်းထိုးအဝတ်တွေကိုနေ့စဉ်ပုံမှန်အဝတ်အစားအနေနဲ့အမြဲလိုလိုဝတ်ဆင်တတ်ကြပါတယ်။နှစ်သစ်ကူးချိန်ရောက်တဲ့အခါမှာတော့ကိုယ့်ရဲ့နှစ်သစ်စုတောင်းရေးထားတဲ့စာရွက်တွေကိုဖျက်ဆုပ်ပြီးနှစ်သက်ကူခေါင်းလောင်12ချက်ထိုးတဲ့အချိန်မှာမျိုးချကြပါတယ်။အဲ့ဒီလိုလုပ်တာကကိုရေးထားတဲ့စူတောင်းပြည့်စီတယ်လို့ယုံကြည်ကြလို့ပါပဲရှင
်။မညညလင်းရဲ့သတင်းတွေကတုဒ္ဒအစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာ။အခုဆက်ပြီးတော့ကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုလည်းတင်ပြပေးပါအောင်မယ်။တောင်အာဖရိကနိုင်ငံမှာစင်ချေတုံးကနေအရက်ချက်လှုပ်ရောင်းချနေပါတယ်။တူရကီနိုင်ငံဟာအမျိုးသားတအုပ်ကတော့14လကြာCOVID positive coronavirus ပိုးရှိနေတယ်လို့စစ်ဆေးတွေ့ရှိခဲ့တာကြောင့်အချိန်အကြာဆုံးပိုးရှိသူအဖြစ်စံချိန်တင်သွားပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
တောင်အာဖရိကနိုင်ငံမှာစင်ချေးတုံးကနေအရက်ချက်လို့ရောက်ချနေပါတယ်ကျင်းလို့ခေါ်တဲ့တစ်တီးတစ်ရွက်အစီတွေနဲ့ချက်လို့ရတဲ့အရက်အမျိုးအစားမှာစင်ချေးတုံးတွေကိုပါထည့်ချက်နေတာပါUK နိုင်ငံကတောင်အာဖရိကကိုပြန်အခြေစိုက်နေထိုင်ခဲ့တဲ့ Les Ansley နဲ့ပေါ်လာတို့လင်မယားနှစ်ဦးကညာနိုင်ငံမှာ Safari တောအတွင်ခရီးလှည့်လည်သွားလာနေတဲ့အချိန်မှာစင်တွေရဲ့အစာချက်ပုံအကြောင်းသိလာခဲ့ရပြီးတဲ့နောက်အခုလိုစင်ချီတုံးအရက်ဖန်တီးဖို့ဖြစ်လာတာပါစင်တွေဟာစားသမျှရဲ့30ရာခိုင်နှုန်းကိုသာအစာချက်လုံနိုင်ပြီးကျန်တဲ့80ရာခိုင်နှုန်းကိုဆွန့်ပစ်ပါတယ်အဲ့ဒီ80ရာခိုင်နှုန်းဟာလေစင်တွေရဲ့ဘက်တီးရီးယားပိုးမွားနေပါတဲ့အစာအိမ်ဥလန်းချောင်းကိုဖျက်ဆီးလာရတာကြောင့်အရက်ချက်ဖို့အတွက်အချင်းဖောက်ဖို့အဆင်သင့်ဖြစ်နေတာပါ။နောက်ပြီးစင်တွေဟာအကောင်းဆုံးအရွက်အသီးတွေကိုတေချာရွေးစားတဲ့အတွက်လဲသူတို့ရဲ့ချေးမှာအဲ့ဒီအသီးအရက်တွေကကောင်းမွန်တဲ့အရာသားတွေကျန်ရှိတတ်ပါတယ်။ဒီလိုအကြောင်းတွေကြောင့်စင်ချေးတုံးတွေကိုတန့်စင်ပြီးအရက်ထဲထည့်ချက်ဖို့ဖြစ်လာတာလို့အန်စလီကပြောပါတယ်။သူတို့ထုတ်လုပ်တဲ့ဂျင်အရက်နာမည်ကိုဒေသဘာသာစကားစင်လို့အဓိပ္ပာယ်ရတဲ့အင်ဒလိုဘူးလို့နာမည်ပေးထားပါတယ
်။တူရကီနိုင်ငံကအမျိုးသားတဦးကတော့14လကြာကိုဗစ်ပေါ့စတစ်ကိုရိုနာဗိုင်းရပ်စ်ပိုးရှိနေတယ်လို့စစ်ဆေးတွေ့ရှိခဲ့တာကြောင့်အချိန်အကြာဆုံးပိုးရှိသူအဖြစ်စံချိန်တင်သွားပါတယ်။မူဆာဖာကာယာဆန်ဟာလူကီမီးယားသွေးကင်ဆာရောဂါကိုခံစားနေရသူလည်းဖြစ်တာကြောင့်ကိုဗစ်ပိုးစတင်ကူးစက်ခံရတော့ကဆိုရင်သေတော့မယ်လို့တွက်ဆထားခဲ့တာပါ။ဒါပေမဲ့လည်း14လကြာ88ချိန်တိုင်းPCR ကိုဗစ်အစစ်ဆေးခံပြီးမှတော့သူဟာအသက်ရှင်ဆဲဖြစ်ပြီးတော့ဒီရောဂါကိုတိုက်ထုတ်နေဆဲဖြစ်ပါတယ်။အသက်56နှစ်အရွယ်ကာယာဆန်ဟာတူရကီနိုင်ငံရဲ့အကြာရှည်ဆုံးကိုဗစ်ကူးစက်ခံရသူဖြစ်နေရတဲ့အကြောင်းကတော့က ကင်ဆာကြောင့်သူ့ကိုယ်ခံအားစနစ်အားနည်းနေပြီးကိုဗစ်ကိုမတိုက်ထုတ်နိုင်တာဖြစ်မယ်လို့ဆရာဝန်တွေကပြောပါတယ်။ကိုလာကြာဆေးရုံတက်ခဲ့ရပြီးတော့အခုချိန်မှာတိုက်ခန်းလေးထဲမှာတယောက်တည်းအားလုံးနဲ့အဆက်အသွယ်ဖြတ်ပြီးနေထိုင်ရတာ၅လကျော်ရှိလာနေပါပြီ။တူရကီနိုင်ငံရဲ့ကိုဗစ်ကာကွယ်ဆေးစည်းမျဉ်းတွေအရလည်းပေါ်ဇီတစ်ဖြစ်နေတဲ့လူကိုကာကွယ်ဆေးထိုးခွင့်မရှိဘဲပြန်ကောင်းတဲ့အချိန်ထိစောင့်ရမှာပါ။
နိုင်ငံကကင်ဆာယောဂတဲ့အမျိုးသမီးတူကတော့ကင်ဆာခွဲစိတ်ချိန်ခွဲစိတ်ခံတဲ့မှာတခြင်းဆိုပြီးဖြတ်တန်းခဲ့တာကြောင့်ဆရာဝန်တွေနဲ့အင်တာနက်ပေါ်မှာရေးပန်းစားနေပါတယ်။စီတာလက်ရှမီဟာပြင်းထန်တဲ့အဆုတ်ကင်ဆာအဖုချိတ်တွေကိုခံစားနေရသူဖြစ်ပြီးအသက်ရှူရာမှာအမောဖောက်နေတတ်တဲ့သူဖြစ်ပါတယ်။ဒီယောဂကိုမခွဲစိတ်ခင်ကဆိုရင်ဝါကြတဲ့ကြောင်းတော့စိုးအောင်မပြောနိုင်ပဲမောနေတတ်တယ်လို့ဆရာဝန်တွေကပြောပါတယ်။ခွဲစိတ်ရာမှာလည်းအဆုတ်ကင်ဆာကြောင့်မေးစေးပြေးလို့မရပဲလူနာဖြစ်သူကသတိရနေတဲ့အနေအထားမှာခွဲခဲ့ရပါတယ်။ခွဲစိတ်နေတဲ့အချိန်မှာဆရာဝန်ဖြစ်သူကတခြင်းလေးညှိလိုက်တဲ့အခါစီတာလက်ရှမီကလည်းချားသွားပြီးတော့တခြင်းလိုက်ဆူခဲ့တာဖြစ်ပါတယ်ရှင
်။ဂျပန်နိုင်ငံအိုဆာကာမြို့ကစားတောက်ဆိုင်လေးတစ်ခုမှာရထားလမ်းအသေးလေးနဲ့မြို့ကလေးပုံသူကိုတီဆောက်ထားပြီးကြောင်ကလေးတွေနဲ့စားသုံးသူတွေကိုဆွဲဆောင်နေပါတယ်။အသက်58နှစ်အရွယ်နောက်ကီတာရာအိုကာဆိုသူကသူ့ဆိုင်ထဲမှာရထားလမ်းအသေးလေးတွေနဲ့မြို့ကလေးပုံသူကိုဆိုင်အပြည့်တိဆောက်ထားပြီးတော့လမ်းမေးကြောင်14កောင်ကိုလည်းမွေးမြူထားတာပါကိုဗစ်မတိုင်ခင်တုန်းကတော့စားသုံးသူတွေအနေနဲ့ကလေးကစားစရာရထားလမ်းလေးနဲ့ရထားတွေကိုကြည့်ပြီးစားတောက်နိုင်အောင်ဖန်တီးခဲ့ပေမဲ့လည်းကိုဗစ်ကာယောဂါကြောင့်ဆိုင်ကိုပိတ်ရမလို့ဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းအခုချိန်မှာတော့ကြောင်ချစ်သူတွေနဲ့သူ့ရဲ့ဆိုင်ဟာပြန်လည်စီကားနေပါပြီလမ်းမေးကြောင်လေးတစ်កောင်ကိုသူ့ဝန်ထမ်းတွေကမွေးစားပြီးကြောင်မကြီးကလည်းတခြားကြောင်တွေနဲ့အတူသူ့ဆိုင်ကိုလိုက်လာခဲ့တာပါအခုတော့သူ့ဆိုင်မှာကြောင်14កောင်ရှိနေပြီးတော့အဲ့ဒီကြောင်တွေကလည်းရထားလမ်းအယုတ်တွေဘေးမှာစော်ကစားတာကိုတွေ့နိုင်ပါတယ်ကိုဗစ်ကြောင့်ထိခိုက်ခဲ့ရသူတွေနဲ့စိတ်ဖိစီးနေသူတွေအနေနဲ့လည်းသူ့ဆိုင်မှာကြောင်ကလေးတွေနဲ့မိရထားလေးတွေကိုလာကြည့်ပြီးအပန်းဖြေနိုင်မယ်လို့မျှော်လင့်ကြောင်းပိုင်ရှင်ဖြစ်သူတာရာအိုကာကပြောပါတယ်ခင်ဗျာ
ကဘာတလွားကထူးခြားဆန်းပြတဲ့သတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကစူးစီးတင်ပြပေးခဲ့ကြတာပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VOA American တန်ရဲ့တင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာရုရှားတပ်တွေဟာယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့တော်ကိုဝင်ရောက်သွားကြပြီးမဟာဗျူဟာကျတဲ့စိတ်ကမ်းမြို့တွေကိုဖိအားပေးနေပါတယ်။လေရင်ကွင်းတွေနဲ့လောင်စာဆီတူလောင်ရနေရာတွေကိုတိုက်ခိုက်နေကြပါတယ်။တနင်္ဂနွေနေ့အစောပိုင်းအထိတော့ရုရှားတပ်တွေကခါကီဖ်မြို့အပြင်မှာပဲရှိနေပါသေးတယ်။ခါကီဖ်မြို့ဟာယူကရိန်းတောင်ပိုင်းမှာရှိပြီးရုရှားနယ်စပ်နဲ့ဆက်နွယ်မိုင်လောက်ပဲဝေးပါတယ်။လူဦးရေကတသန်းခွဲလောက်ရှိပါတယ်။ရုရှားကယူကရိန်းနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့ဘယ်လာရုစ်နိုင်ငံကိုကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆီလွတ်လိုက်ပြီးတနင်္ဂနွေနေ့ကဂုံမဲမြို့ကိုရောက်ရှိခဲ့တယ်လို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကပြောပါတယ်။တစ်ချိန်တည်းမှာပဲတင့်ကားလက်နက်နဲ့လေကြောင်းကာကွယ်ရေးအထောက်ကူလက်နက်ပစ္စည်းတွေအပါအဝင်ယူကရိန်းကိုနောက်ထပ်စစ်ရေးဆိုင်ရာအကူအညီတွေပို့ပေးနေတယ်လို့အမေရိကန်ကကြေညာလိုက်ပါတယ်။ယူကရိန်းသမ္မတဗလိုဒီမီဇလင်စကီကပြည်သူတွေရဲ့ခုခံရေးစစ်ကိုအကူအညီပေးကြဖို့ကဘာကိုမြစ်တာရက်ခံပြီးကီဖ်ကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့အလွန်အရေးကြီးတယ်လို့ဆိုပါတယ်။အရေးကြီးတဲ့အရက်ဖက်အခြေခံအဆောက်အုံတွေကိုရုရှားတပ်တွေကပိုပြီးပြစ်မှတ်ထားတိုက်ခိုက်လာမှာကိုယူကရိန်းပြည်သူတွေကစိုးရိမ်နေကြပါတယ်။ရုရှားကကီဖ်မြို့တော်ကိုနှစ်ဆတိုးဝန်းရံထားပြီးယူကရိန်းတွေကလည်းခုခံရေးစစ်ပွဲကိုကြံ့ကြံ့ခံဆင်နွှဲနေကြဆဲဖြစ်ပါတယ်။အရက်ဖက်အခြေခံအဆောက်အုံတွေထိမှန်ပျက်စီးသွားခဲ့သလိုအနည်းကဆယ်ကိုလည်းရုရှားကဒုံးကျင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှယူကရိန်းကိုရုရှားကဝန်ရောက်တိုက်ခိုက်တာနဲ့ပတ်သက်ပြီးဆုံးဖြတ်ရမှာတရုတ်ကရုရှားကိုထောက်ခံဖို့ညှင်းဆဲလိုက်ပါတယ်။ဒါပေမဲ့တရုတ်ကမဲမပေးဘဲနေခဲ့ပြီးယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နေမြေတည်ထောင်ရေးကိုလေးစားဖို့ကုလသမဂ္ဂဆိုင်ရာတရုတ်သားမကြီးကတောင်းဆိုခဲ့ပါတယ်။ယူကရိန်းဟာအရှိန်နဲ့အနောက်ကိုဆက်ပြီးတဲ့တရားဖြစ်တင်ပါတယ်။အဓိကအင်အားကြီးပါဝါတွေထိတ်တိုက်တွေ့ရမဖြစ်တင်ပါဘူးလို့တရုတ်သားမကပြောကြပါတယ်။ဒါပေမဲ့ယူကရိန်းကနေတိုးအဖွဲ့ဝင်နိုင်ငံဖြစ်လာမဲ့အရေးအပေါ်ရုရှားကစိုးရိမ်တာကိုလည်းနားလည်စင်းတယ်လို့သူကပြောကြခဲ့ပါတယ်။ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုက900နိုင်ဖြစ်ပြီးစက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိများနဲ့တကွအမြဲတမ်းပြည်သူပြည်သားအလုံးဘေးရန်တွေရဲ့ခတ်သိမ်းကင်းဝေးပြီးတော့လူအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.